Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်ဒီဇင်ဘာလ5ရက်တနင်္လာနေ့မနက်ပိုင်း6:00နာရီ9:00နာရီအစီအစဉ်ကိုလိုင်းဒိုမီတာ30 49နဲ့လိုင်းလာမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့မနက်ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျမပြင်ကြပါစီခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့မနေ့နောက်ဆုံးရထူးခြားတဲ့သတင်းတွေကတော့ပိတ်ဆို့တန်ခတ်မှုတွေကြောင့်ရုရှားအနေနဲ့လက်နက်တွေဆက်လက်ထုတ်လုပ်ဖို့အခက်အခဲတွေရှိလာပြီလို့အမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးအချက်အချာဖြစ်တဲ့ရှန်ဟိုင်းမြို့ကြီးမှာကိုဗစ်ကာယောဂါကန့်သတ်ချက်တချို့လျှော့ပေးလိုက်ပါတယ်။ကမ္ဘာ့ဖလားဘောလုံးပြိုင်ပွဲမှာပြင်သစ်နဲ့အင်္ဂလန်ควอတာဖိုင်နယ်ကိုတက်သွားကြပါပြီ။အဲ့ဒီလိုစတဲ့သတင်းတွေကိုပြောပြပေးမှာပါနန်းလောင်ရေ
။ကောင်းပါပြီရှင်။မွန်ပြည်နယ်ကြိုက်ထုံမြို့နယ်မှာတိုက်ပွဲတွေကြောင့်ဒေသခံထောင်ချီတင်းရှောင်နေရတဲ့တရင်ကိုလည်းဒီကနေ့ထုတ်လွှင့်သွားဖို့ရှိပါတယ်
။ထောင်နေတော့ချီနေမှာဟုတ်ကဲ့။ငါကတော့မှထောင်ကျော်ရဲ့မှာမဟုတ်နာမှာတော်တော်ဒီထောင်ကျော်ကားတော့ဒီကားလာပြီလို့ဒီ
နောက်ပိုင်းမှာအပြည့်အစုံကိုကြားဖို့ရှိပါတယ်။ဒါအပြင်တောင်အာရှမှာအမေရိကန်နဲ့တရုတ်အပြိုင်မှုတွေကြောင့်ပါကစ္စတန်နိုင်ငံရဲ့ကဏ္ဍအကြောင်းနဲ့ကမ္ဘာတစ်လောကီအတွက်အစီအစဉ်ကိုထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများ ISP မြန်မာရဲ့မြင်ကွင်းချိန်မဆူများနဲ့ထူးခြားဆက်များသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့မနေ့ဖက်ထိတ်တဲ့ရသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျွန်မနှောင်းလောက်တင်ပြပါမယ်ရှင
်။အနောက်နိုင်ငံတွေရဲ့ပိတ်ဆို့တန်ခတ်မှုကြောင့်နေစဉ်နဲ့အမျှပေးဆက်နေရတဲ့ရုရှားဟာယူကရိန်းပေါ်ကျူးကျော်စစ်အရှိန်မြင့်မှုလက်နက်တွေဖြည့်တင်းရေးပုံမှုခက်ခဲလာနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဖလင်ကန်ကတနင်္ဂနွေနေ့ကပြောပါတယ်။အမေရိကန်နဲ့မဟာမိတ်တွေရဲ့ကုန်သွယ်ရေးထိန်းချုပ်မှုကြောင့်ရုရှားအနေနဲ့လက်နက်တွေထုတ်လုပ်ဖို့အတွက်လိုအပ်တဲ့အစိတ်ပိုင်းတွေကိုပြည်ပကတင်သွင်းလို့မရနိုင်တော့ဘူးလို့သူကပြောပါတယ်။အဲ့ဒီအတွက်ယူကရိန်းတပ်ဖွဲ့တွေရဲ့တံပြန်ထိုးစစ်ကြောင့်ဆွတ်လွတ်ခဲ့ရတဲ့လက်နက်တွေစစ်ပွဲမှာပျက်စီးသွားတဲ့လက်နက်တွေနေရာကိုအစားထိုးဖို့အခက်အခဲတွေရှိလာနေတယ်လို့သူကပြောပါတယ်။ရုရှားအနေနဲ့နေစဉ်နေတိုင်းအကုန်ကြတွေများပြားပြီးကြီးမားတဲ့ဝင်ဒုတ်ဝင်ဖို့ကိုထမ်းဆောင်နေရကြောင်းလဲ CNN ရုပ်သံသတင်းဌာနရဲ့ States of Union Show အစီအစဉ်မှာဝင်းကြီးဘလင်ကန်ကပြောပါတယ်ပြည်ထောင်ကာဝေးဝင်းကြီးဌာနကလည်းမကြသေးခင်ကစစ်တပ်အရာယူကရိန်းကျူးကျော်စစ်နဲ့ပတ်သက်ပြီးရုရှားနိုင်ငံအတွင်းမှာလူထုထောက်ခံမှုတွေကြာဆင်းနေတယ်လို့ပြောပါတယ်ရုရှားအစိုးရကစုဆောင်းထားတဲ့အချက်အလက်တွေအရယူကရိန်းကျူးကျော်စစ်ပေါ်အရင်ပြီးခဲ့တဲ့ဧပြီလက80ရာခိုင်နှုန်းထောက်ခံခဲ့ရာကနေအခုအခါမှာတော့25ရာခိုင်နှုန်းလောက်ပဲထောက်ခံကြပြီး55ရာခိုင်နှုန်းကငြိမ်းချမ်းရေးဆွေးနွေးကြဖို့လိုလားနေကြကြောင်းရုရှားလိုလားတဲ့မီဒီယာတခုမှဖော်ပြထားတာကိုပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကတနင်္ဂနွေနေ့ကကိုးကားထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံမှာစီးရီးယားနိုင်ငံမှာစစ်ပွဲအခြေအနေပုံမဆိုးလာတဲ့အပေါ်စိတ်ဆိုးသောသားထွက်နေကြတဲ့တာဇင်နဲ့ချီတဲ့ဆန္ဒပြသူတွေကစွိုက်ဒန်မြို့ရဲကအစိုးရရုံတခုထဲတနင်္ဂနွေနေ့ကဝင်ရောက်စီးနင်းခဲ့တာမှာရဲတွေနဲ့ထိတိုက်တွေ့ခဲ့ကြတယ်လို့အာနာပိုင်တွင်နဲ့မျက်မြင်တွေ့သူတွေကပြောပါတယ်မွတ်စလင်ဘာသာဝင် Truth လူမျိုးအများစုရှိရာစွိုက်ဒန်မြို့ထဲကအစိုးရရုံပေးမှလဲဆန္ဒပြသူနေရာလောက်တနင်္ဂနွေနေ့အစောပိုင်းမှာစုဝေးခဲ့ကြပြီးတော့စီးရီးယားသမ္မတဘရှာအယ်အာဆတ်ရထူးကနှုတ်ထွက်ပြေးကြွေးကြော်ခဲ့ကြပါတယ်ကုန်စည်နှုံးတွေနဲ့အတူအာဆတ်ပြုတ်ကြပါစေဆိုပြီးတော့ဆန္ဒပြသူတွေကြွေးကြော်ခဲ့ကြတာပါစီးရီးယားနိုင်ငံတဲကအစိုးရထိန်းချုပ်ရာနယ်မြေတွေထဲမှာအစိုးရဆန့်ကျင်ရေးဆန္ဒပြမှုတွေကိုတီးခံလည်းမရှိသလိုဖြစ်လက်ဖြစ်ထားလည်းတိတ်မရှိပါဘူးစီးရီးယားအစိုးရပိုင်းတရင်မှာတော့ဥပဒေချိုးဖောက်သူတွေအဖြစ်ရင်းညွှန်းပြီးတော့ဆယ်ကနန်းလောက်ရှိတဲ့သူတွေအစိုးရရုံထဲဝင်ပြီးဆော်ဝဲစစ်တမ်းတွေကိုမီတင်ရှိုးခဲ့ကြတယ်လို့ကြေညာပါတယ်မြို့ရဲကရဲဌာနချုပ်ကလည်းအဲ့ဒီလူတွေဝင်စီဖို့စူးစမ်းခဲ့တာမှာရဲနဲ့ထိတ်တိုက်တွေ့ပြီးတော့ရဲတပ်ဖွဲ့ဝင်တအူတိတ်ဆုံခဲ့ကြောင်းပြည်ထရေးဝန်ကြီးဌာနကပြောပါတယ်ပြည်내တည်ငြိမ်အေဂျင့်ရဲနဲ့လုံခြုံရေးပြပြစီတဲ့သူတွေနဲ့ဥပဒေချိုးဖောက်သူအလုံးကိုလိုက်လံရှာဖွေပြီးတော့တရားဥပဒေအရအရေးယူသွားမယ်လို့အစိုးရကြေညာချက်မှာဖော်ပြထားပါတယ်ဆန္ဒပြသူတွေဝင်မစည်းခင်မှာပဲရုံးဝန်နှံတွေတင်းရှောင်သွားကြပြီးပြည်내အုပ်ချုပ်ရေးမှုကလည်းအဲ့ဒီမှာရှိမနေဘူးလို့မျက်မြင်တွေ့သူ၃ဦးက Reuters သတင်းဌာနကိုပြောပါတယ်အခင်းဖြစ်ချိန်မှာတနက်နေ့အပြန်အလှန်ပြစ်ခတ်မှုကြောင့်လူအတော်များများထိခိုက်ဒဏ်ရာရခဲ့ကြတယ်လို့တက်ကြွလှုပ်ရှားသူလည်းဖြစ် Saturday 24 Internet Website Editor လည်းဖြစ်တဲ့ Rowan Masov ကပြောပါတယ်ဆေးရုံမှာရတဲ့တရင်ရင်းမြစ်တစ်ခုအရာကြီးစံဒဏ်ရာနဲ့ဆေးရုံရောက်လာသူတူတေဆုံးသွားပြီးတော့တနက်ဒဏ်ရာနဲ့နောက်တူထပ်ပြောရောက်လာတယ်လို့လည်းပြောပါတယ်
ဣသရေလထောက်လှမ်းရေးအေဂျင်စီ Mossad နဲ့ပူးပေါင်းသူတွေဖြစ် တရန်ချမှတ်ခံရသူအီရန်နိုင်ငံသား၄ဦးကိုတနင်္ဂနွေနေ့ကကွပ်မျက်လိုက်ပြီးဖြစ်ကြောင်းအီရန်နိုင်ငံပိုင်သတင်းတွေမှာဖော်ပြထားပါတယ်။ရန်ဘက်အစ္စရေးအနေနဲ့သူတို့နိုင်ငံအတွင်းမှာလျှို့ဝှက်ထောက်လန်းတာတွေလှုပ်ဆောင်နေတယ်လို့အီရန်နိုင်ငံကဟိုအရင်ကတည်းကတိုင်ဆွဆွဲခဲ့ပါတယ်။1989 Islamic ဒေါ်လာရေးပြီးကြဲကစလို့နိုင်ငံတဝန်းကြီးမားတဲ့အစိုးရဆန္ဒပြပွဲတွေဖြစ်ပွားနေတဲ့အီရန်နိုင်ငံကိုအနောက်နိုင်ငံတွေနဲ့ Israel ထောက်လှမ်းရေးဌာနတွေကပြည်တွင်းစစ်ဖြစ်အောင်ကြံစည်နေတယ်လို့လည်းမကြသေးခင်ကအီရန်ကဆွဆွဲလိုက်ပါတယ်။လူလေးဦးကို Israel ထောက်လှမ်းရေးနဲ့ပူးပေါင်းပြီးရာဇဝတ်မှုကျူးလွန်မှုနဲ့ပြန်ပေးဆွဲမှုတွေအတွေ့ဗဟိုတရားရုံးကနေပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတေရန်ချမှတ်ခဲ့ကြောင်းအီရန်နိုင်ငံပိုင်မီဒီယာတွေမှာဖော်ပြထားပါတယ်။ဒါအပြင်နောက်ထပ်လူသုံးဦးကိုလည်းတရားမဝင်လက်နက်ကိုင်ဆောင်မှုပြန်ပေးဆွဲမှုမှာကူညီမှုနဲ့အမျိုးသားလုံခြုံရေးကိုစန့်ကျင်မှုစတာတွေအပါအဝင်ရာဇဝတ်မှုမျိုးစုံကျူးလွန်ခဲ့တဲ့ဆိုပြီးအချင်းထောင်ထဲမှာတရားစီရင်ကထောင်ဒဏ်9နှစ်ကနေ10နှစ်အတွင်းချမှတ်လိုက်ကြောင်း MEHR သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
။ရေနံထုတ်လို့ရောင်းချတဲ့ OPEC နဲ့မဟာမိတ်နိုင်ငံတွေကတူးရင်မှန်းချက်အတိုင်းရေနံတွေကိုဆက်ပြီးတော့ထုတ်လုပ်သွားဖို့တတင်းကွင်တွေစီဝေးပေါ်မှာတဘောတူညီခဲ့ကြကြောင်းနှိဆက်သူနှစ်ယောက်ကိုကိုးကားပြီးတော့ Writers သတင်းဌာနကဖော်ပြပါရယ်ဆက်မှုအင်အားကြီး9နိုင်ငံ G7 ကရုရှားရေနံတွေကိုဈေးဖြတ်တတ်မှတ်ဖို့တဘောတူညီလိုက်ပြီးတဲ့အကြမ်းမှာတည်ဆုံဖြတ်ချက်ထွက်လာတာပါရေနံထုတ်လို့ရောင်းချတဲ့နိုင်ငံတွေနဲ့ရုရှားအပါအဝင်မဟာမိတ်တွေစုပေါင်းထားတဲ့ OPEC Plus အဖွဲ့ကနေ့စဉ်ရေနံစီနှစ်တန်းလောက် short ထုတ်ဖို့အော်တိုဘာလမှာသဘောတူခဲ့တဲ့အတွက်အမေရိကန်နဲ့အနောက်နိုင်ငံတွေစိတ်ဆိုးသောသားထွက်ခဲ့ကြပါတယ်နိုဝင်ဘာလကနေ2023နှစ်ကုန်အထိနေ့စဉ်ရှော့ချသွားမယ့်အဲ့ဒီအရေးအတွက်ဟာကမ္ဘာတစ်ဝန်းလုံးကလိုအပ်နေတဲ့ရေနံပမာဏရဲ့နှစ်ရာခိုင်နှုန်းဖြစ်ပါတယ်။ယူကရိန်းပေါ်ရုရှားကကျူးကျော်စစ်ဆင်နွှဲနေပေမဲ့ဆော်ရီအာရေဗျအပါအဝင် OPEC အဖွဲ့ကောင်းဆောင်တွေကရုရှားအကျိုးရှိအောင်လုပ်ကိုင်နေတယ်လို့အမေရိကန်ကဆွဆွဲပါတယ်။ OPEC Plus ကတော့စီးပွားရေးရှေ့အလားအလာတိတ်မကောင်းတဲ့အတွက်ရေနံထုတ်လုပ်မှုရှော့ချဖို့ဆုံးဖြတ်ခဲ့တာလို့တုံ့ပြန်ပါတယ်။ကျုံနဲ့ကပစီပွားရေးတိုးတက်မှုနှိကွေးလာပြီးတော့ဗန်တိုနှုံးတွေမြင့်တက်လာတဲ့အတွက်အော်တိုဘားလာလောက်ကဆက်ပြီးတော့ရေနံစီတွေကျဆင်းလာတာပါ။ယူရရှားရေနံတွေကပစီကွက်တဲ့ဆက်ပြီးတော့ဝင်လာအောင်ဆောင်ရနေတဲ့တစ်ချိန်ထဲမှာရုရှားသမ္မတဗလာဒီမီယာပူတင်အတွက်နိုင်ငံဘဏ္ဍာငွေအဝင်ထဲအောင်ရည်ရွယ်ပြီးတော့ရုရှားရေနံစိန်တစ်စီးကိုဒေါ်လာ60တက်မှတ်ဖို့ G7 နဲ့ဩစတြေးလျတို့ကတောက်ချနေမှာသဘောတူညီခဲ့ပါတယ်။ရုရှားကလည်းအခုသတ်မှတ်တဲ့ဈေးနဲ့သူ့ရေနံတွေရောင်းမှာမဟုတ်ဘူးလို့ပြောဆိုခဲ့တယ်လို့တုံ့ပြန်ဆောင်ရွက်မဲ့နီလန်တွေစဉ်းစားတုံ့တက်နေတယ်လို့လည်းပြောပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တာကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်တရုတ်နိုင်ငံရဲ့စီးပွားရေးအချက်အချာဖြစ်တဲ့ရှန်ဟိုင်းမြို့မှာကိုဗစ်ရောဂါပိုးရှိမရှိစမ်းသပ်ဖို့သတ်မှတ်ချက်တချို့ကိုတနင်္လာနေ့ကရှော့ပေါ်ပေးလိုက်ပါတယ်။ကိုဗစ်ကပ်ရောဂါပပျောက်ရေးဇီးရိုးကိုဗစ်ပေါ်လစီကြောင့်ကန့်သတ်မှုတွေအပေါ်နိုင်ငံတဝန်းစန့်ကျင်ဆန္ဒပြခဲ့ပြီးတဲ့နောက်အာဏာပိုင်တွေဖြေလျှော့မှုကိုလှုံ့ဆော်ခဲ့ကြတဲ့အထက်မှာဒါဟာနောက်ဆုံးဖြစ်စဉ်တစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်ရက်တွေကတရုတ်နိုင်ငံမြို့ကြီးတော်တော်များများမှာရုတ်တရက်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်အစိုးရကနေနေရာအနှံ့မြို့တွေမှာကိုဗစ်ကပ်ရောဂါဆိုင်ရာကန့်သတ်တားမြစ်မှုတွေကိုရှော့ပေါ်ရုပ်သိမ်းပေးလိုက်ပါတယ်။ရှန်ဟိုင်းမြို့နယ်လူထုအနေနဲ့ပြီးခဲ့တဲ့နှစ်ရက်ကကိုဗစ်ကပ်ရောဂါပိုးရှိမရှိစစ်ဆစ်ပြီးတဲ့အထောက်အထားပြစရာမလိုတော့ဘဲအများပြည်သူသယ်ယူပို့ဆောင်ရေးယဉ်တွေကိုစီးနင်းခွင့်အများပြည်သူအပန်းဖြေနိုင်တဲ့ပန်းခြံတွေနဲ့နိုင်ငံခြားခီးသွားတွေစိတ်ဝင်စားတဲ့နေရာတွေကိုတွားရောက်ခွင့်ရှိကြောင်းအစိုးရကနေ WeChat လူမှုကွန်ရက်ကနေတနင်္ဂနွေနေ့ကထုတ်ပြန်လိုက်ပါတယ်။ရှန်ဟိုင်းမြို့နယ်လူဦးရေ23သန်းဟာကိုဗစ်ကပ်ရောဂါကန့်သတ်ချက်တွေကြောင့်ဒီနှစ်အတွင်းလအတော်ကြာအသွာအလာတားမြစ်ခံရတဲ့အတွက်ကြောင့်ပြည်တွင်းစီးပွားရေးအပေါ်အကြီးအကျယ်ထိခိုက်သက်ရောက်မှုတွေရှိပါတယ်။ဘီဂျင်းတီယန်ဂျင်းရှန်ဇန်ချန်ဒူးစတဲ့မြို့ကြီးတွေမှာပြီးခဲ့တဲ့စနေနေ့ကစပြီးအများပြည်သူနဲ့ဆိုင်တဲ့လုပ်ငန်းနေရာတွေမှာကိုဗစ်ကပ်ရောဂါကင်းရှင်းကြောင်းအထောက်အထားတွေပြစရာမလိုအပ်တော့ပါဘူးခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာတနင်္ဂနွေနေ့ကမီးတောင်ပောက်ကွဲရာကထွက်ပေါ်လာတဲ့ပြည်မွန်တွေဟာ ကောင်းငင်လေတူတဲ့ကိုမိုင်ကျော်အထိရောက်လာပါတယ်။အဲ့ဒီအရက်ကပြည်သူ2000လောက်အာဏာပိုင်တွေကဘေးလွရာရွှေပြောင်းပေးခဲ့ရပြီးတော့ဂျာဗာကျွန်းအရှေ့ပိုင်းမှာလည်းအမြင့်ဆုံးအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။စီမီရိုမီတောင်လှုပ်ရှားမှုကြောင့်ထိခိုက်ဒဏ်ရာရသူဆင်းတော့ချက်ချင်းထွက်မလာသေးပါဘူး။လက်ရှိမှာတော့လေကြောင်းခီးစင်တွေအပေါ်ထိခိုက်မှုမရှိသေးပေမဲ့တတိထားစောင့်ကြည့်ဖို့ဒေသတွင်းကလိမ့်စင်တစ်ခုကိုအကြောင်းကြားထားတယ်လို့အင်ဒိုနီးရှားသတင်းယူပို့ဆောင်ရေးဝန်ကြီးဌာနကပြောပါတယ်။မနစ်တုန်းကလည်းဂျာဗာကျွန်းကအမြင့်ဆုံးစီမီရိုမီတောင်လှုပ်ရှားခဲ့တာမှာလူ90ထက်မနည်းသေဆုံးခဲ့ပြီးတော့ပြည်သူထောင်နဲ့ချီနေရပြောင်းရွှေ့ခဲ့ရတာပါ။အင်ဒိုနီးရှားသဘာဝဘေးအန္တရာယ်ကယ်ဆယ်ရေးအေဂျင်စီ BNPP ရဲ့အဆိုအရပြည်သူ2000လောက်ကိုကုညီရေးစခန်း7ခုစီပို့ထားပြီးတော့နှာခေါင်းစည်းတွေပါဝယ်ထားရတယ်လို့ပြောပါရယ်။စနေနေ့မနက်9နာရီခွဲလောက်မှာမီးတောင်စီကပြာရီစတင်မှုတ်ထုတ်လာတာဖြစ်ပြီးတော့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလည်းအခုထိဆက်လိုက်လုပ်ကိုင်နေပါရယ်။အင်ဒိုနီးရှားနိုင်ငံမှာမီးတောင်142ခုရှိပြီးတော့ကမ္ဘာမှာတော့မီးတောင်အနေလူနဲ့အများဆုံးနိုင်ငံလည်းဖြစ်ပါရယ်။အင်ဒိုနီးရှားကမီးတောင်အနေ6မယ်အကွာလောက်မှာနေထိုင်ကြတဲ့ပြည်သူက 8.6 တန်ဝန်းကျင်လောက်ရှိပါရယ်။
ကာတာနိုင်ငံဒိုဟာမြို့ကကမ္ဘာ့ဖလားဘောလုံးပွဲတနင်္ဂနွေနေ့ပွဲစဉ်တွေမှာပြင်သစ်နဲ့အင်္ဂလန်တို့အနိုင်ရရှိကြပြီးကွာတာဖိုင်နယ်အဆင့်ကိုတက်သွားကြပါပြီ။တနင်္ဂနွေနေ့အစောပိုင်းပွဲစဉ်မှာပြင်သစ်ကပိုလန်ကို3-2နဲ့အနိုင်ရလိုက်ပါတယ်။တနင်္ဂနွေနေ့ပွဲမှာဂိုးသွင်းခဲ့တဲ့အဲ့ဒီအထက်ကပြင်သစ်အသင်းရှေ့တန်းကစားသမားအိုလီဗီယာဂီရော့ကတော့ပြင်သစ်မှာဂိုးအများဆုံးသွင်းနိုင်သူအဖြစ်စံချိန်တင်သွားပါတယ်။ပြင်သစ်အသင်းအတွက်နောက်နှစ်ဂိုးကိုတော့ကပလင်းမေဘကတွင်းယူခဲ့တာဖြစ်ပါတယ်ဒုတိယပွဲဖြစ်တဲ့အင်္ဂလန်နဲ့ဆီနီဂေါပွဲစဉ်မှာတော့အင်္ဂလန်အသင်းက3-0မရှိနဲ့ဆီနီဂေါအသင်းကိုအနိုင်ရလိုက်တာကြောင့်အာဖရိကအသင်းတွေကိုကမ္ဘာဖလားမှာမရှုံးဘူးတဲ့စံချိန်ကိုဆက်လက်ထိန်းထားနိုင်ခဲ့ပါတယ်အင်္ဂလန်အတွက်ဂိုးတလုံးသွင်းပေးခဲ့တဲ့နာမည်ကျော်ကစားသမားဟယ်ရီကိန်းအတွက်လည်းဒီနှစ်ကမ္ဘာဖလားပွဲမှာပထမဦးဆုံးဂိုးဖြစ်ခဲ့ပါတယ်တနင်္ဂနွေနေ့ကအနိုင်ရရှိကြတဲ့ပြင်သစ်နဲ့အင်္ဂလန်အသင်းတွေကတော့လာမယ့်ဒီဇင်ဘာလကွာတာဖိုင်နယ်မှာကစားကြရမှာဖြစ်ပါတယ်။ဒီကနေ့တနင်္လာနေ့ရှုံးထွက်ပွဲစဉ်တွေမှာတော့ဂျပန်နဲ့ခရိုအေးရှား၊ဘရာဇီးနဲ့တောင်ကိုရီးယားတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
။ကာတာကမ္ဘာဖလားဘောလုံးပွဲအတွက်ဒိုဟာမှာဆောက်လုပ်ထားတဲ့ဘောလုံးကွင်း9ခုထဲကကွင်းနံပါတ် 694 ကိုတော့ပွဲပြေးရင်ပြန်ဖြုတ်ပြီးလိုအပ်ချက်ရှိနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကိုပေးပို့လူရန်သွားမှာဖြစ်ပါတယ်။ကမ္ဘာဖလားပွဲအားပေးကြတဲ့သူတွေကလည်းဒီအကြံဉာဏ်ကိုအားပေးကြသလိုတခြားနိုင်ငံတွေကလည်းအလားတူလုပ်ကိုင်ကြဖို့မျှော်လင့်နေပါတယ်
။ Everything but you recycling the world it's great you know so we can use the
ကမ္ဘာပေါ်မှာဘလို့ပစ္စည်းမျိုးကိုမစိုးပြန်အသုံးချလို့ရတာတိတ်ကိုကောင်းပါတယ်။ရင်းမြစ်တွေကိုနှခါပြန်သုံးလို့ရတဲ့အတွက်ဒါတိတ်ကောင်းတဲ့အကြံဉာဏ်ပါလို့ဆွစ်ဇာလန်နိုင်ငံကဘောလုံးဝါသနာရှင် Rita Wiset ကပြောဆိုသွားတာပါ။ဘောလုံးကွင်းအမှတ်694ကိုရောင်စုံကွန်တိန်နာတွေနဲ့အဆင့်ဆင့်ထပ်ပြီးတော့ဆောက်လုပ်ထားတာပါဘောလုံးကွင်းထဲကတန်စင်ခန်းစားတောက်ဆိုင်နဲ့အယောင်းဆိုင်တွေကိုလည်းကွန်တိန်နာတွေထဲမှာပဲထည့်သွင်းဖန်တီးထားပါတယ်694ဆိုတာကတော့ကာတာနိုင်ငံရဲ့တယ်လီဖုန်းကုတ်နံပါတ်ဖြစ်ပြီးကွန်တိန်နာအလုံးပေါင်း984လုံးနဲ့ဆောက်လုပ်ထားတာလည်းဖြစ်ပါတယ်ဒီကွင်းမှာပွဲစဉ်9ခုကျင်းပတာဖြစ်ပြီးတော့တနင်္လာနေ့မှာတော့ဘရာဇီးလ်နဲ့တောင်ကိုရီးယားတို့ကစားကြမှာဖြစ်ပါတယ်ကတာနိုင်ငံမှာကမ္ဘာဖလားပွဲအတွက်ဘောလုံးကွင်းမြေထားလိုက်တဲ့အခြားအဆောက်အဦတွေဆက်လုပ်တဲ့နေရာမှာဒေါ်လာဘီလီယံ200ကျော်သုံးစွဲထားတာပါကမ္ဘာဖလားဘောလုံးပွဲတွေပြီးသွားတာနဲ့ကျန်ဘောလုံးကွင်း6ကွင်းကိုဘလို့အသုံးချမလဲဆိုတာကာတာကအစီအစဉ်ရေးဆွဲထားပေမဲ့အများသိအောင်တော့ထုတ်ပြန်တာမရှိသေးပါဘူးတနင်္လာနေ့မနေ့ပိုင်းနောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကျမနန်းလောင်ပြောပြခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်မနဲ့ဆက်သွယ်မှုများချက်တွေကိုဆက်တိုက်တင်ပြတော့ပါမယ်မွန်ပြည်နယ်ကြိုက်ထုံမြို့နယ်အတွင်းကကျေးရွာနှရွာကိုစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဒေသခံကျေးရွာထက်ကအင်ဂျီတချို့ပျက်စီးသွားရပြီးတော့လူ4000ကျော်ထွက်ပြေးတိမ်းရှောင်နေရတယ်လို့ကရင်အမျိုးသားအစည်းအရုံးကသတင်းထုတ်ပြန်ပါတယ်။အဲ့ဒီစစ်ဘေးရှောင် KNU တပ်မဟာတစ်ထိန်းချုပ်တရားဒေသမှာစစ်တပ်ကအာဏာသိမ်းပြီးကြတဲ့ကဒေသခံတောင်းနဲ့ချီစစ်ဘေးရှောင်နေရတာဖြစ်ပြီးတော့တရက်ပိုင်းမှာတင်ထွက်ပြေးရသူက4000ကျော်ရှိတယ်လို့လည်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးမာကထိုင်းကနေသတင်းပေးပို့ထားပါတယ်
။စစ်ကောင်စီတပ်တွေဖြစ်တဲ့မွန်ပြည်နယ်တိမ်စရက်အခြေဆိုင်အမတ3139ကဒီဇင်ဘာလနေ့ရက်နေ့မှာကြောက်ဖြာကြီးရွာကိုလက်နက်ကြီး9လုံးလောက်ပစ်ခတ်ခဲ့ပြီးဒီဇင်ဘာလ3ရက်နေ့မှာတော့စည်းပြောင်းကျေးရွာအတွင်းကိုလက်နက်ကြီး9လုံးခန့်ပစ်ခတ်ခဲ့တယ်ဆိုပြီးကရင်အမျိုးသားအစည်းအရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ပစ်ခတ်မှုတွေကြောင့်က ကြိုက်ထုတ်ဘက်ကဒေသခံ4000ကျော်ထွက်ပြေးနေရတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတို့ကပြောပြပါတယ
်။အမအဲ့ဒီမှာစစ်ဆောင်တော်များရဲ့အမအဲ့ကြိုက်ထုတ်ဘက်မှာလေဟုတ်အများတော်တော်တော်များရဲ့ဒီမှာကျွန်တော်တို့ဒီစကားနေအဲ့ဆက်နေပြင်ပို့နေရတာရင်းနဲ့စီမားနေမှာအဲ့မှာနေစားခက်နေထွက်ပြေးရဲ့ထောင်နေတော့ချင်းနေမှာဟုတ်တယ်။လက်ကတော့အော်မှာထောင်ကျော်ရဲ့မအားမဟုတ်နာကတော့တို့4000ကျော်9000နေတာလားဖြစ်လို့ရှိနေတယ်။
ဒေသခံတွေကတော့လက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ကိုလေကြောင်းကနေမကြာခဏဘုံကျဲတိုက်ခိုက်မှုတွေကြောင့်ပါစိုးရိမ်ထိတ်လန့်နေပြီးနေအိမ်တွေမှာမနေရဲကြဘူးလို့လည်းဆိုပါတယ်
။အမှနေရင်တော့မှနေရင်အရင်ကြောင့်လို့မှအဲ့ဒါအရင်ကြောင့်ပေါ့နော်။ဒါတလောကလည်းပဲမဟုတ်ဘူးမြေဟိုတမဟာတင်းရဲ့ဌာနချုပ်မြောက်ကိုလည်းပဲဟိုပစ်ပါပေးတယ်ဆိုတာလေးအခံမို့ပါ။ဒီကမနေတယ်ကတော့အဲ့ဒီနေဒီသိရဲ့ထေကိုဒီမှာတော့ကြောက်ခိုက်တာနှစ်ပြင်းဝင်နေ
ကြောက်ဖြာရွာနဲ့ဇီးပြောင်းရွာမှာတော့လက်နဲ့ကြီးတွေထိမှန်ပြီးအိမ်တွေအတော်ပျက်စီးသွားသလိုလက်နဲ့ကြီးကြိုက်ရောက်ပောက်ကွဲပြီးတဲ့နောက်တရွာလုံးဘေးလူရာကိုထွက်ပြေးတင်းချောင်ခဲ့ရတယ်လို့ဆိုပါတယ်ဒီဇင်မာလ3ရက်နေ့ကတော့ပြင်းကရုံကုန်းကြီးရွာတွေကိုစစ်တပ်ကအင်အား200လောက်နဲ့ထိုးစစ်ဆင်လာတဲ့အတွက်အဲ့ဒီရွာသားတွေလည်းထွက်ပြေးနေရပါတယ်KNU တက်မဟာ9ခုတည်းက6ခုမှာတော့တိုက်ပွဲတွေရှိနေတာပါတက်မဟာ1တက်မဟာ3တက်မဟာ5တက်မဟာ6 4ခုမှာတော့တိုက်ပွဲတွေပြင်းထန်နေပါတယ်အခုဆိုရင်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ကိုလီချောင်းကနေဘုံကျဲတိုက်ခိုက်မှုကြောင့်ပါစစ်ဘေးရှောင်နေ2သိန်းကျော်ရှိလာပါတယ်တက်မဟာ6နဲ့မြေဖျားသုံးစုဒေသမှာလည်းတစ်လအတွင်း4ချိန်လောက်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ကော့ကရိတ်မြဝတီဝလီစတဲ့နေရာတွေမှာတော့လက်နဲ့ကြီးတွေနဲ့ပြက်ခတ်မှုတွေနှစ်ဖက်တိုက်ပွဲတွေလေချောင်းကနေဘုံကျဲတိုက်ခတ်မှုတွေရှိနေတဲ့အတွက်စစ်ဘေးရှောင်တွေဟာတနစ်နီးပါးကြာတဲ့အထိတောင်ရင်းမြစ်အနီးမှာပဲနေထိုင်နေရဆဲဖြစ်ပါတယ်ရှင်
။မြို့ပြင်းနဲ့အတွင်းတိုက်ပွဲတွေကြောင့်ဒေသခံထောင်ချီတင်းရှောင်နေရတဲ့အကြောင်းမှအေးမှသတင်းပေးပို့သွားတာပါရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ချင်ပါတယ်။အနည်း20နီးပါးအမေရိကန်ဦးဆောင်ခဲ့တဲ့အာဖဂန်စစ်မှာဘေးကနေခဲ့တဲ့ပါကစ္စတန်နိုင်ငံနဲ့ပတ်သက်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်အဆိုရရဲ့တီးနဲ့အမျိုးသားလုံခြုံရေးဆိုင်ရာမဟာဗျူဟာမှာထည့်သွင်းမထားပါဘူး။2022ခုနှစ်အတွင်းအမေရိကန်ပါကစ္စတန်ဆက်ဆံရေးပြောင်းလဲလာပုံနဲ့တောင်အာရှမှာအမေရိကန်နဲ့တရုတ်အားပြိုင်မှုကြောင့်ပါကစ္စတန်နိုင်ငံရဲ့ကဏ္ဍအကြောင်း VOA သတင်းထောက်ဆာရာဇာမန်သုံးသပ်ရေးသားထားတာကိုတော့မအီတန်းစင်ကဆက်ပြီးတင်ပြထားပါတယ်။
ဒီနှစ်မှာအမေရိကန်နဲ့ဆက်ဆက်ရေးပြည်လည်အောင်လုပ်ဖို့ပါကစ္စတန်ခေါင်းဆောင်တွေကညှိနှိုင်းထားကြပါတယ်
။ The relationship between Pakistan and the United States
အာဖဂန်နစ္စတန်နိုင်ငံကဖြစ်ရက်တွေကအမေရိကန်နဲ့ပါကစ္စတန်ဆက်ဆံရေးအပေါ်အင်မတန်ဖုံးလွှမ်းခဲ့တယ်လို့ယူဆပါတယ်။ပထဝီအနေအထားအရနိုင်ငံရေးနဲ့မူဝါဒရေးရာပိုင်းကကြည့်မယ်ဆိုရင်အမေရိကန်နဲ့ပါကစ္စတန်နှစ်နိုင်ငံကြားပိုမိုလေးနက်ခိုင်မာတဲ့ဆက်ဆံရေးဖြစ်ဖို့အချိန်တန်ပါပြီ။
အနည်းငယ်စနေပါအာဖဂန်စစ်ပွဲမှာမဟာမိတ်ပူးပေါင်းမှုတွေအဆုံးသတ်သွားပြီးတဲ့နောက်အောက်တိုဘာလမှာထုတ်ပြန်တဲ့အမေရိကန်သမ္မတဘိုင်ဒန်အစိုးရရဲ့အမျိုးသားလုံခြုံရေးဆိုင်ရာမူဝါဒရေးရာကိစ္စတွေထဲမှာပါကစ္စတန်နိုင်ငံမပါဝင်ခဲ့ပါဘူး။အိန္ဒိယနိုင်ငံဆိုင်ရာပါကစ္စတန်မဟာမိတ်ကြီးဟောင်းအဗ်ဒူဘာစစ်ကအခုလိုပြောပါသေးတယ်
။ Pakistan being a strategic partner
ပြည်မူဝါဒရေးရာဆိုင်ရာမိတ်ဖက်ဖြစ်နေတဲ့ပါကစ္စတန်ကအမေရိကန်ရဲ့မူဝါဒရေးရာဆိုင်ရာမိတ်ဖက်ဖြစ်လို့မရပါဘူး။ဒါပေမဲ့အမေရိကန်နဲ့ပါကစ္စတန်အကျိုးတူမဲ့ကိစ္စရပ်တွေမှာနှစ်ဖက်စလုံးအကျိုးရှိမဲ့ဆက်ဆံရေးမျိုးကိုပါကစ္စတန်ဘက်ကလိုလားပါတယ်
။စီးပွားရေးပြဿနာတွေနိုင်ငံရေးမတည်ငြိမ်မှုတွေနဲ့အမေရိကန်စက်ကြီးရေးဝါဒပြက်နေတဲ့ပါကစ္စတန်နိုင်ငံနဲ့အမေရိကန်ပြည်အောင်စုပူးပေါင်းလှုပ်ဆောင်နိုင်ဖို့အခက်အခဲတွေရှိနေပါသေးတယ်။ဧပြီလတုန်းကရာထူးကနေဖြုတ်ချခံခဲ့ရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအင်မရန်ခန်းကသူရာထူးပြုတ်အောင်လို့အမေရိကန်ကနောက်ွယ်ကနေလှုပ်တယ်ဆိုပြီးတော့ဆွဆွေးပြောဆိုခဲ့ပြီးတော့အမေရိကန်ဘက်ကငြင်းဆိုခဲ့ပေမဲ့လည်းသူ့ရဲ့အဆိုကိုတန်းတဲ့ချီရဲ့သူ့ရဲ့ပြည်သက်ကထောက်ခံခဲ့ပါတယ်။ American ငြင်းချင်း Institute USIB ကသူ့တည်သည့်တမန်နာဆာလီကူဒင်ကအခုလိုပြောပါတယ်
The rhetoric, the anti-Americanism.
American ဆန့်ကျင်ရေးဝါဒကပါကစ္စတန်နိုင်ငံတွင်တော်တော်ပြန့်ပွားနေတာကြောင့်ပါကစ္စတန်အနေနဲ့ American အစိုးရနဲ့တရားဝင်လက်တွဲလုပ်ကိုင်နိုင်ဖို့ခက်ခဲပါတယ်
။ယူကရိန်းကိုရုရှားကြီးကျော်စစ်ဆားတဲ့နေ့မှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့အဲ့တုန်းကပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းတို့ရုရှားနိုင်ငံမော်စကိုမြို့တော်မှာတွေ့ခဲ့တဲ့ဓာတ်ပုံတွေထွက်ပေါ်လာတဲ့အပေါ်မှာရှက်မိတဲ့အကြောင်းပါကစ္စတန်အစိုးရကပြောပါတယ်။ဒါ့အပြင်လည်း American နဲ့ပါကစ္စတန်ဆက်ဆံရေးမှာရုရှားကအထူးကကြတဲ့ကဏ္ဍမှာမရှိနေဘူးဆိုပြီးတော့ပညာရှင်တွေကသုံးသပ်ကြပါတယ်။
relationship Pakistan has
တရုတ်နဲ့ပါကစ္စတန်စစ်တပ်တွေကြားဆက်ဆံရေးနှိမ့်မှုနဲ့စွမ်းအင်ကဏ္ဍကပါကစ္စတန်စီးပွားရေးလိုကိစ္စရပ်တွေကအမေရိကန်နဲ့ပါကစ္စတန်ဆက်ဆံရေးကိုပုံဖော်ရမှာအဓိကကျပါတယ်
ပါကစ္စတန်နိုင်ငံကဝယ်ထားတဲ့ American ထုတ် F-16 တိုက်လေယာဉ်တွေကိုပြင်ဆင်ဖို့ American ဒေါ်လာတန်450ဘူစီမံကိန်းကိုသမ္မတဘိုင်ဒန်အစိုးရနဲ့ပါကစ္စတန်အစိုးရအသစ်ကြားမှာညှိနှိုင်းဆွေးနွေးအဆိုပြုထားတာကိုတွေ့ရတာကကောင်းတဲ့လက္ခဏာဖြစ်ပါသည်ဒီစီစဉ်ပေါ်မှာအိန္ဒိယနိုင်ငံကတော့သဘောမတူဖြစ်နေပြီးဒါကအိန္ဒိယနိုင်ငံအတွက်လုံခြုံရေးအရာချင်းချောက်မှုတစ်ခုအဖြစ်မြင်တာပါတရုတ်ရဲ့ဩဇာအာဏာကိုတံပြန်ဖို့အရင်တည်တဲ့အမေရိကန်နဲ့အိန္ဒိယဆက်ဆံရေးကလည်းပါကစ္စတန်နိုင်ငံရဲ့အမျိုးသားလုံခြုံရေးအပေါ်မှာတည့်ရက်မှုရှိတဲ့အကြောင်းအမေရိကန်သမ္မတဘိုင်ဒန်ကပြောပါလေ
The cooperation in Quad the way
ဥပမာပြောရရင် Quad အဖွဲ့မှာပါဝင်ပူးပေါင်းဆောင်ရွက်မှုအိန္ဒိယကိုအမေရိကန်ကဒေါ်လာဘီလီယံ20ဘူးကာကွယ်ရေးပစ္စည်းတွေထောက်ပံ့နေတာကုလသမဂ္ဂလုံခြုံရေးကောင်စီမှာအိန္ဒိယကအမြဲတမ်းနေရာတစ်ခုရအောင်နဲ့နျူကလ িয়ার တင်ပို့မှုအဖွဲ့မှာပါဝင်ခွင့်ရအောင်အမေရိကန်ကတိတိတသာတောင်းအားပေးနေကြတွေကကျွန်တော်တို့ပါကစ္စတန်နိုင်ငံရဲ့လုံခြုံရေးအပေါ်တိုက်ရိုက်ဖြစ်စေတွေ့ဝတ်ပြီးဖြစ်စေတည်ရောက်မှုရှိပါတယ
်အမေရိကန်ကတော့ပါကစ္စတန်နိုင်ငံရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုပေါ်မှာစိုးရိမ်မကင်းဖြစ်နေပါလေအဖွဲ့အစည်းထဲမှာမပါဝင်ဘဲနဲ့နျူကလ িয়ার လက်နက်တွေပိုင်ဆိုင်တဲ့ပါကစ္စတန်နိုင်ငံကအန်ဒီရဲ့အများဆုံးအဖြစ်သမ္မတဘိုင်ဒန်ကဒီနေ့အစောပိုင်းနိုင်ငံရေးပုံငွေပွဲတစ်ခုမှာပြောခဲ့ပါသည်ဒီအပြောကိုခြေပပေးဖို့အမေရိကန်တပ်အမတ်ကိုပါကစ္စတန်အစိုးရကတောင်းဆိုခဲ့ပါသည်တရုတ်နဲ့အမေရိကန်အားပြိုင်မှုကြောင့်နျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားတဲ့ပါကစ္စတန်နဲ့အိန္ဒိယနှစ်နိုင်ငံကြားမူဝါဒရေးရပိုင်းမတည်ငြိမ်မှုတွေဖြစ်မှာကိုတချို့ကစိုးရိမ်နေကြပါသည်
You have this cascading security dilemma where
လုံခြုံရေးပိုင်းမရေမရအခြေအနေတွေတိုးလာတာကိုတွေ့ရပါတယ်။လက်နက်ရေးရာနဲ့မူဝါဒရေးရာချိန်ခွင်ရှာညှိဖို့ပါကစ္စတန်ကအိန္ဒိယကိုကြည့်နေချင်းအိန္ဒိယကတရုတ်အနေထားကိုကြည့်နေပြီးတော့တရုတ်ကလည်းအမေရိကန်ကိုပြန်ပြီးတော့ကြည့်နေပါတယ်။ဒီလိုအဆင်ဆင့်နိုင်ငံငယ်တွေကကိုယ့်ထက်သဆင့်ပိုကြီးတဲ့နိုင်ငံတွေရဲ့အနေထားကိုစောင့်ကြည့်နေကြတာပါ။အိန္ဒိယနဲ့ပါကစ္စတန်တရုတ်နဲ့အိန္ဒိယနောက်ပြီးကျမတို့အမေရိကန်ပြည်ထောင်စုအနေထားအလုံးကိုတေချာအယုံဆိုင်စောင့်ကြည့်ရပါမယ်။
2023ခုနှစ်ကြာရေးပါကစ္စတန်နိုင်ငံမှာရွေးကောက်ပွဲကျင်းပတဲ့အခါမှာအစိုးရအပြောင်းအလဲတွေဖြစ်လာမှာပါ။အဲ့ဒီအခါကြာရေးအမေရိကန်နဲ့ပါကစ္စတန်ဆက်ဆံရေးပြောင်းလဲပုံကိုစောင့်ကြည့်ရအောင်မှာဖြစ်ပါလေ။အမေရိကန်ကတော့ပါကစ္စတန်နိုင်ငံမှာဘေးပါဒီကိုမှဆွေးမြင်အားပေးတာမရှိဘဲနဲ့ပါကစ္စတန်ပြည်သူတွေရွေးချယ်တဲ့ခေါင်းဆောင်နဲ့လက်တွဲလှုပ်ကိုင်သွားမယ်ဆိုပြီးတော့ပြောဆိုထားပါတယ်ရှင
်။တောင်အရှမှာအမေရိကန်နဲ့ရုရှားကြားအားပြိုင်မှုကြားပါကစ္စတန်နိုင်ငံရဲ့ကဏ္ဍအကြောင်းမှအတန်းစင်တင်ပြတော့တာပါရှင်။တောတာရှင်များရှင် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။တောတာရှင်တွေနားဆင်လို့ရတဲ့တေးချင်းတွေတောင်းယူလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်။ပြီးတော့ VOA ရဲ့ Facebook Messenger ကနေလည်းရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့မဆုမျက်မွန်တင်ဆက်နေတဲ့ကမ္ဘာသလွားခီးသွားအစီအစဉ်ကိုအလဲပေးချင်ပါတယ်။ကုန်စည်နှုန်းတွေကြီးနေတဲ့အခု2022ခုနှစ်မှာ Christmas အပြင်အဆင်တွေကိုအကုန်အကျနည်းနည်းနဲ့မိသားစုအတော်များများကနီလန်းပြင်ဆင်နိုင်ဖို့နီလန်းရှာနေပါတယ်။ပရိုတိန်နိုင်ငံလန်ဒန်မြို့မှာလုပ်ခဲ့တဲ့အိမ်တွင်အလဆင်ပစ္စည်းများပြပွဲမှာအခုနှစ်အတွက်ဘလို့အပြင်အဆင်တွေခေစားနေတယ်လဲဆိုတာမဆုမျက်မွန်နဲ့အတူကဘာတလောခီတော့အစီအစဉ်ကနေတွားပြီးတော့ကြည့်ကြရအောင်ပါရှင်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဘရုတ်ကလင်အရပ်မှာရှိတဲ့ဘရုတ်ကလင်ရုခဗေဒဥယျာဉ်ကြီးတစ်ခုလုံးညဘက်မှောင်ချိန်ရောက်ကြတဲ့မီးရောင်တွေနဲ့လင်းထိန်သွားပါတယ်။ဥယျာဉ်ကြီးပတ်လည်မှာ Light Installation အမှုပညာလက်ရပေါင်း18ခုကိုပြသထားပြီးအဲ့ဒီလက်ရတွေရှိရာလမ်းတောက်လျှောက်ကိုမီးရောင်စုံတွေကြားလမ်းလျှောက်သွားနေရတယ်လို့ဖြစ်အောင်လို့ဖန်တီးထားပါတယ်။မီးရောင်တွေကြားမှာနှင်မျောပျော်ရွှင်သွားစေအောင်ရည်ရွယ်ထားတဲ့ Lightscape မီးအလှထွန်းပွဲကိုအခု2022ခုနှစ်မှာဒုတိယနှစ်အဖြစ်နဲ့ကျင်းပနေတာပါ။ရောင်စုံမီးလုံးပေါင်းသက်တမ်းထံမင်းထွန်းထားတဲ့မီးအလှဆင်မှုတွေကိုလာကြည့်ကြတဲ့တွေအနေနဲ့မီးတွေနဲ့လှုပ်ထားတဲ့အမှုပညာ installation တွေနဲ့စိတ်ကြိုက် selfie ရနိုင်ကြမှာဖြစ်ပါတယ်။ Winter Cathedral စောင်းရသည် Cathedral လို့နာမည်ပေးထားတဲ့နေရာကမနစ်သေးကလာလေကြတဲ့တွေကြားမှာရေပန်းစားတဲ့နေရာတစ်ခုဖြစ်ပါတယ်။ဧက50ကျော်ကျယ်ဝန်းတဲ့ Brooklyn ရုခဗေဒဥယျာဉ်ကြီးမှာအမှုပညာရှင်တွေရဲ့မီးရောင်အခြေခံထူးခြားတဲ့အမှုပညာလက်ရာတွေကိုအများပြည်သူခံစားနိုင်အောင်လုပ်ပေးထားတာသိကောင်းတဲ့အစီအစဉ်ဖြစ်တယ်လို့ Wind Seeds ဆိုတဲ့အမှုပညာလက်ရာကိုဖန်တီးထားသူအမှုပညာရှင်ကပြောပါတယ်သူက Dandelion ပန်းပင်ပုံစံကိုမီးရောင်တွေနဲ့ဖန်တီးပြသထားတာပါ
New
Pinya Leya ရည်ကြီးမှုနဲ့သဘောတရားတွေကိုတခြားသူတွေလာရောက်ခံစားနိုင်အောင်လုပ်ပေးတာသိကောင်းတယ်လို့ထင်ပါတယ်အထူးသဖြင့်မြို့လယ်နေရာမလို့တကယ်ကိုထူးခြားတာပါဥယျာဉ်ကြီးကိုနဲ့ကမယုံနိုင်စရာအံ့ဩစရာဖြစ်ရပါတယ
်စောင်းရသည်မှာပန်းဥယျာဉ်ကြီးတဲကသဘာဝအလှတွေကိုမီးရောင်တွေနဲ့ဂုံဖော်ပေးတာလို့ဥယျာဉ်တာဝန်ရှိသူတွေကတင်စားပြောပါတယ် Brooklyn ရုခဗေဒဥယျာဉ်ကြီးပတ်လည်မှာမီးတွေနဲ့တရုပ်ဖော်ထားတဲ့အမှုပညာလက်ရာတွေမီးရောင်စုံတစ်ပင်တွေ ပြည်သူကလက်ရာတွေကိုပို့ပြီးတော့ပေါ်လွင်သွားစေအောင်လို့ဂီတတန်တွေလည်းနောက်ခံဖွင့်ချပေးပါတယ
် I feel great it wasn't too cold a lot of the light existed
ရန်စင်ပြေပါတယ်တိတ်လည်းမအေးလာပါဘူးမိအောင်တော်များကပွဲတော်ကာလကိုထင်ရစေတဲ့အကြောင်းတွေထွန်းထားတယ်လို့ခရစ်စမတ်ဂီတတန်တွေလည်းကြားနေရပါတယ်အခုရာသီမှာသွားလည်လို့ကောင်းတဲ့နေရာတစ်ခုပါ
အပင်တွေနဲ့အပင်တွေရှင်သန်ဖို့အရေးကြီးတဲ့အရာတွေကိုမိအောင်တွေနဲ့မိမောင်းထိုးဖန်တီးပြထားတဲ့အမှုပညာလက်ရာတွေထဲမှာမိဥယင်လို့နာမည်ပေးထားတဲ့ Fire Garden Light Installation လက်ရာကတော့လျှက်စက်မီအစားဆင်မီထွန်းပြီးတော့ထူးထူးခြားခြားပြသထားပါတယ
် The Brooklyn Botanical Gardens is so beautiful and having this artistic setup with
Brooklyn ရုပ်ခဗေဒဥယင်ကြီးကတိတ်လာတဲ့ဥယင်ကြီးဖြစ်ပါတယ်အခုလိုအမှုပညာပုံဖော်မီးတွေထွန်းလိုက်တာကသူရဲ့အလှတရားကိုပိုးပြီးပေါ်လွင်စေတဲ့တိတ်ကောင်းတဲ့နည်းဖြစ်ပါတယ
်။အခုလိုမျိုးလျှက်စက်မီးတွေ၊လေဆာမီးတွေ၊ဆီမီးတွေမျိုးစုံနဲ့မီးအလှတွေဖန်တီးထားတာကစိတ်အေးချမ်းစေတယ်လို့လာရှိသူတချို့ကလည်းပြောပါတယ
်။ Well, I didn't know what to expect, but it is just lovely. It was
ဘာရီမီယမ်လဲဆိုတာကြိုသိမထားပေမဲ့တိတ်ကိုနှစ်သက်စရာကောင်းပါရဲ့။မီးရောင်တွေကလည်းတိတ်လှပါရဲ့။ဂီတတန်တွေကြားနေရတာကြောင့်လည်းအိမ်မက်ကဘာကြီးထဲမှာလမ်းလျှောက်နေရတယ်လို့ပါပဲ။သိပြီးတော့စိတ်လက်ပေါ်ပါစိတ်ချမ်းစီပါလေ
နယူးယောက်မြို့ဘရုတ်လင်ရုက္ခဗေဒဥယျာဉ်ကြီးတဲက Lightscape အလင်းရောင်အမှုပညာပြပွဲကို2023 January 8ရက်နေ့အထိပြသထားမှာဖြစ်ပါတယ်ဝင်ကွင်းကတော့လူကြီးလက်မှတ်တစ်စောင်ကိုဒေါ်လာ40နဲ့ကလေးလက်မှတ်တစ်စောင်ကိုဒေါ်လာ20ဖြစ်ပါတယ်နယူးယောက်မြို့မှာအခုလိုမျိုး Christmas ကာလထူးခြားတဲ့မီးထွန်းပြသမှုတွေကို Bronx အရက်က Bronx တရိတ်ဆန်ယုံကြီးမှလည်းပြသနေပါတယ်တရိတ်ဆန်ရုံထဲမှာရှိကြတဲ့တရိတ်ဆန်ရဲ့အပင်မျိုးစိတ်ပေါင်း60ကျော်ကိုမီးဖုံးရုပ်ကြီးပေါင်း360ကျော်နဲ့ပုံဖော်ပြီးတော့ညဘက်မှာပြသနေတာပါအမေရိကတိုက်အာရှတိုက်အာဖရိကတိုက်စတဲ့ကမ္ဘာတိုက်ကြီးတွေမှာနေထိုင်ကျဆားကြတဲ့ကုန်းနေချင်းတဲ့တံတားတွေသာမကကမ္ဘာပင်လယ်သမုဒ္ဒရာတွေထဲကရှိနေတဲ့တံတားမျိုးစုံကိုအေယာမမီးဖုံးရုပ်ကြီးတွေနဲ့ပြသထားတာဖြစ်ပါတယ
် Are you having fun? Yeah.
Yeah.
What's your favorite part?
Everything.
တက်ခွန်နဲ့အွယ်ရှာလော့တ်ကအားလုံးကိုသဘောကျတယ်လို့ပြောပြနေတာပါ။လှုပ်ရှားနေတဲ့အရာမှမိဘုံကြီးတွေ၊မိအလှတွေနဲ့အပြင်အစင်တွေ၊ကလမခြေတောင်းတဲ့တယုတ်ပြသူတွေကတရိတ်ဆန်ယုံလာကြတဲ့လူကြီးလူငယ်အားလုံးအတွက်သဘောကျစရာဖြစ်နေတာပါ။အမေရိကန်ပြည်ထောင်စုမှာအကြီးဆုံးတရိတ်ဆန်ယုံကြီးတစ်ခုဖြစ်တဲ့ Bronx တရိတ်ဆန်ယုံကြီးကကမ္ဘာတဝန်းမှာတရိတ်ဆန်ကာကွယ်စောင့်ရှောက်ရေးလုပ်နေတဲ့အစီအစဉ်တွေကိုအခုလိုပြသမှုတွေကနေပြီးတော့ပို့ပြီးသိရှိသဘောပေါက်ကြဖို့လည်းရည်ရွယ်ထားပါတယ်။ဒီနှစ်တရိတ်ဆန်ရုံကြီးထဲမှာပြသထားတဲ့မိဘုံတွေထဲမှာတက်ရှိမျိုးစိတ်တစ်30ကိုကိုစားပြုတဲ့မိဘုံတစ်ပေါင်း80လဲပါဝင်ပါတယ
်။ It's beautiful. I love all the different types of lights that they have.
ဘယ်ကူလှပါတယ်။ဒီမှာပြထားတဲ့မီးအောင်ပုံစံမျိုးစုံအားလုံးကိုကျွန်မသိသဘောကျပါတယ်။ကျမရဲ့သားလေးလည်းသဘောကျနေတာမြင်သာပါတယ်။နေရာကလည်းကျေတော့ကလေးတွေပြေးလွှားသွားနိုင်ကြတယ်လေ။လူတွေလည်းပြည့်ကြက်မနေတော့မီးရောင်တွေအားလုံးကိုအေးအေးဆေးဆေးကြည့်လို့ရတာကလည်းတကယ်ကောင်းပါတယ်
။ကမ္ဘာပေါ်မှာတက်ရှိမျိုးစုံအတူရှင်တွဲနေထိုင်ရှင်သန်နိုင်ကြတယ်ဆိုတာကိုမိမောင်းထိုးပြတဲ့အနေနဲ့အယောင်အသွေးဆုံးအေယာမမိဘုံကြီးတွေကိုလှုပ်ရှားတက်ဝင်နေအောင်လှုပ်ပေးထားပါတယ်။အင်မတန်သေးငယ်ပေမဲ့ထူးခြားတဲ့တံတားလေးတွေကိုဘလို့ကာကွယ်လို့ရတယ်ဆိုတာကိုလည်းကလေးငယ်တွေကအစာနားလေသဘောပေါက်သွားစေဖို့အတွက်အခုလိုမီးထွန်းပွဲကနေမျှဝေပေးနေတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တစ်ပင်တွေရဲ့အရေးပါပုံကိုသတိပြုနေစေဖို့အတွက်လည်းတစ်ပင်တွေကိုမီးအလှဆင်ပြီးဂီတတေးသွားနဲ့အလိုက်မီးအလင်းရောင်တွေပြောင်းလဲဖျော်ပြင်မှုကိုလည်း Holiday Lights ပြပွဲမှာထည့်သွင်းထားပါတယ်ရှင်။ကျွန်မစုမြမမ
အခုကြားခဲ့ရတာကတော့ညိုယုံမျိုးကရုတ်ခဗေဒဥယျာဉ်နဲ့တရိတ်ဆန်ယုံမှမိအလားဆင်ထားတဲ့အကြောင်းမဆူမြတ်မုံကကပတလခိတော်အစီအစဉ်ကနေတင်ဆက်ခဲ့တာပါရှင်။မကြာခင်မှာထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင့်ကွင်းမြန်မာပြည်မှပေးစာများမြင့်ကွင်းကျဲမဆူနဲ့ထူးခြားဆန်များတရင်များအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။
ဒီလိုရေအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါပါ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yutelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်ဗျာတောတာရှင်များ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်ဒီဇင်ဘာလ5ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့မနက်ဆက်ပြီးတော့ထုတ်လွှင့်တော်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများ ISP မြင်ကွင်းကျင်းမှတ်စုများနဲ့ထူးခြားဆန်းများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးတော့ကမ္ဘာမြမမီဒီယာမြင်ကွင်းနဲ့ဆက်ရအောင်ပါ။မြန်မာနိုင်ငံမှာလျှက်စစ်မီစူးစိုးဝါပြတ်တောက်မှုဟာနိုင်ငံတွင်းနေထိုင်ကြသူတွေရဲ့လူနေမှုအဆင့်အတန်းပေါ်ဘာကြောင့်ကြီးမားတဲ့ရိုက်ခတ်မှုဖြစ်စေပြီးနိုင်ငံရဲ့စီးပွားရေးအတွက်လည်းအထူးနှင်နာစေတာလဲဆိုတာကိုစမ်းစစ်ပြထားပါတယ်။ဆောင်းမရှင်ပြည်သွေးနိုင်တဲ့အသူမအေးတနာကျော်ကတင်ဆက်ထားပါတယ်ရှင
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန္ဓာကနေလျှက်စစ်မီရရှိနိုင်မှုဟာလူနေမှုအဆင့်အတန်းနဲ့စီးပွားရေးလုပ်ငန်းတွေအတွက်အသက်သွေးကြောတမျှအရေးပါတယ်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြီးသွေးနိုင်ပါ။အခုတလောမြန်မာနိုင်ငံရဲ့အဓိကမြို့ကြီးဖြစ်တဲ့ရန်ကုန်မြို့မှာလျှက်စစ်မီပြတ်တဲ့အခြေအနေဟာအတော်ဆိုးနေပုံရပါတယ်။ BBC, ARD နဲ့မြန်မာနောင်သတင်းတွေမှာလျှက်စစ်မီပြတ်တောက်ချိန်များလို့လူမှုစီးပွားရေးလုပ်ငန်းတွေအဆင်မပြေ၊လူတွေဒုက္ခရောက်ရပုံတွေဖော်ပြတာကိုတွေ့နေရပါတယ်။ BBC ကမိတွေပါလို့အရန်ပြတ်နေရတာလေ။ ARD ကမီးပြတ်ချိန်များသဖြင့်မန္တလေးရှိအသေးစားလုပ်ငန်းအချို့ရပ်နာမြန်မာနောင်းကစစ်ကောင်စီစီမံမှုအောက်တွင်လျှက်စစ်မီးအခြေအနေပိုမိုဆိုးရွားလာလို့ကောင်းစင်ပေးပြီးရေးသားကြတာကိုတွေ့ရပါတယ်။ဘောလုံးဝါသနာအိုးများကဘာဖလားကြီးရှုခွင့်ဆုံးကျုံနေသလိုစီးပွားရေးလူမှုရေးလုံခြုံရေးဒုက္ခမျိုးစုံကြုံနေရသည်ဟုရန်ကုန်မြို့ကများကညည်းတွားသည်လို့အစချီပြီးရန်ကုန်မှာလျှက်စစ်မီးပြတ်ပုံကိုမြန်မာနောင်းကရေးပါတယ်။တခါတလေညနေ 9:00 တည်းကပြက်သွားလိုက်တာတညလုံးပြန်မလာဘူးကိုကြိုက်တဲ့ပွဲတွေဆိုအကုန်လွတ်တယ်အရင်လိုလက်ဖက်ဆိုင်သွားကြည့်ရအောင်လဲ 10:00 ဆိုရင်ဆိုင်တွေကအကုန်ပိတ်လမ်းပေါ်မှာလူတွေတောင်မရှိတော့ဘူးလို့တာဂီတမျိုးနယ်နေအသက်30အရွယ်အမျိုးသားတဦးပြောကြားချက်ကိုမြန်မာနောင်းရဲ့သတင်းမှဖတ်ရပါတယ်အရှေ့လေပိုင်းဒေသကကာတာနိုင်ငံမှာ2022ကမ္ဘာဖလားဘောလုံးပြိုင်ပွဲကိုနိုဝင်ဘာ20ရက်နေ့ကစတင်ကျင်းပနေတာပါလေးနှစ်တကြိမ်ကျင်းပတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲကိုကြီးရှုဖို့အားခဲထားတဲ့ရန်ကုန်မြို့ကဘောလုံးဝါသနာအိုးတွေဟာလျှက်စစ်မီးမလာလို့စိတ်အစာမကြေဖြစ်နေကြပါတယ်။ရန်ကုန်မြို့ရဲ့လက်ရှိလျှက်စစ်မီးအနေအထားကိုမြို့ကန်တဦးကအခုလိုပြောပြပါတယ်
။လျှက်စစ်မီးအခြေအနေကပြောရင်ဟိုနေကင်းဘက်မှာဗျာစက်မှုစုံတွေကိုပဲအဓိကပေးပြီးတော့လူနေရပ်ကွက်တွေကိုတော့ဖြတ်ထားတယ်နောက်တချို့စင်ကြေပုံရက်ွက်တီဆိုရင်အဲမနေ့7နာရီ9နာရီကပြတ်လိုက်တာညအဲ9နာရီ7နာရီလောက်ထိမလာတာလောက်ပဲအဲမြို့တဲ့ရက်ွက်တီကတော့အဲ့လောက်မဆိုးနောက်အခုစက်မှုစုံတွေကိုမီးပေးတယ်ဆိုတော့စီးပွားရေးကိုအကြောင်းပေးတယ်ပေါ့လေဒါပေမဲ့တကယ်တမ်းကတိုင်းပြည်ရဲ့စီးပွားရေးအများစုကလူထုနဲ့အတူတူရောရှိနေတာဥပမာမိတူဆိုင်လို့စားတောက်ဆိုင်လို့အလပြင်ဆိုင်လို့လေတို့ဘိန်းပါဆိုင်လို့ဆိုင်မျိုးတွေပေါ့เนาะအဲ့တော့နေရာဒီရောက်ရင်တော့မီးပြတ်တာပိုဆိုးလာသလိုဟိုလူတို့ရဲ့စားဝတ်နေရာကလည်းပိုခက်လာမှာပေါ့ဗျာ
နေ့စဉ်လူမှုဘဝမှာလျှက်စစ်ဆွဲရမရှိမဖြစ်ပါလျှက်စစ်ရရှိနိုင်မှုဟာလူနေမှုအဆင့်တန်းနဲ့လည်းဓာတ်ရိုက်သက်ဆိုင်နေသလိုစီးပွားရေးလုပ်ငန်းတွေအတွက်လည်းအသက်သွေးဝမ်းကြောပါ IT ခေတ်နည်းပညာခေတ်မှာ electronic ပစ္စည်းတွေဟာလျှက်စစ်တအားမရှိရင်ဘာမှအတိတ်ပဲမရှိအသုံးမဝင်ပါဘူးစက်ရုံလုံးယုံကြီးတွေလက်ပတ်နိုင်မှုဆိုတာဝေးစွာအနည်းဆုံးအဆင့်လက်ကိုက်တယ်လီဖုန်းတွေဘက်ထရီသွင်းဖို့တောင်မှအခက်အခဲရှိနေပါတယ်။ဒါပေမဲ့မြန်မာစစ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့မယောင်ရာစီလူးနေသေးပါ။လျှက်စစ်ရထားတွေပြေးဆွဲဖို့လျှက်စစ်ကားတွေထုတ်လုပ်ဖို့တွင်တွင်ပြောနေတာတွေ့ရပါတယ်။အမှန်ကတော့နိုင်ငံသားအရင်ငွေကြေးနှဲပါတဲ့အတွက်ပြည်ပကနေပြီးတော့ဒက်စီဒီဇယ်စီတင်သွင်းတာရှော့ချနိုင်ဖို့ လက်စစ်ရထားလက်စစ်ကားတွေထောက်လောက်သုံးဆွဲဖို့စိတ်ကူးရင်နေတာပါတကယ်လက်တွေမှာစက်ရုံအလုံးရုံတွေအတွက်မဆိုးထားနဲ့အိမ်သုံးအတွက်တောင်မှလက်စစ်တအားလုံလောက်အောင်မပေးနိုင်ဘူးဆိုတာအလုံးသိတဲ့ဘက်ကလေးအခြေအနေပါကမ္ဘာမှာခင့်အမိဆုံးအတိုးတက်ဆုံးလို့ဆိုကြတဲ့အမေရိကန်ပြည်အောင်စုမှာတော့မှသုံးဆွဲနေတဲ့မော်တော်ကားတန်250မှာလက်စစ်ကားသုံးဆွဲမှုက100%ပဲရှိပါတယ်လို့ရိုက်တာသတင်းဌာနကဖော်ပြပါတယ်။ကားစင်းတို့ကလည်းဒီဇယ်တက်စီကားတွေထက်လက်စစ်ကားတွေကပိုစည်းကြီးပါတယ်။ Tesla လက်စစ်ကားတစ်စီးတန်ဖိုးဟာအနည်းဆုံးအမေရိကန်ဒေါ်လာ4000ကျွဲလောက်ကဆောင်ပါတယ်။အခုမြန်မာနိုင်ငံကိုတင်သွင်းဖို့လုပ်နေတယ်ဆိုတဲ့တရုတ်လက်စစ်ကားတော့တစ်စီးကိုဒေါ်လာ2000ကျွဲဝန်းကျင်စီရှိပါတယ်။မြန်မာငွေနဲ့ဆိုရင်3,900ဝန်းကျင်လောက်ရှိမယ်လို့ဒေါက်တာစိုးထွန်းက VOA ကိုပြောကြားခဲ့ပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းဖို့ကာဗွန်ဒိုင်အောက်ဆိုက်လျှော့ချဖို့အတွက်ရုပ်ကျွင်းလောင်စာသုံးဆွဲမှုတစ်နည်းအားဖြင့်ရေနံစွမ်းအင်သုံးဆွဲတာလျှော့ချဖို့လက်စစ်ကားတွေပို့ပြီးထုတ်လုပ်သုံးဆွဲဖို့စဉ်းစားလာတာအစိုးရတွေကအားပေးလာတာတွေရှိနေပါတယ်။ဒါမဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကအဲ့ဒီအခြေအနေတွေနဲ့ချာနာပါတယ်။နေ့စဉ်သုံးဆွဲနေတဲ့အခြေခံလိုအပ်ချက်ကိုတော့မှလက်စစ်တအားလုံလောက်အောင်ပေးနိုင်တဲ့အနေထားမှမရှိပါဘူး
။လျှက်စစ်တအားသာပုံမှန်မပေးနိုင်တာပါ။မြန်မာစစ်ကောင်စီခေါင်းဆောင်ကတော့အောက်တိုဘာလ18ရက်နေ့ကပြုလုပ်ခဲ့တဲ့ SME လုပ်ငန်းရှင်များနဲ့တွေ့ဆုံပွဲမှာနိုင်ငံစီးပွားရေးဦးမော်လာကြောင်း SME လုပ်ငန်းများဖွံ့ဖြိုးတိုးတက်လာစေရန်ချေးငွေများထုတ်ပေးသွားမည်ဖြစ်ကြောင်းဒေတာထွက်ကုန်ကြမ်းများကိုအခြေခံသောကုန်ထုတ်လုပ်ငန်းများဆောင်ရွက်ရန်လိုအပ်ကြောင်း SME စက်မှုလုပ်ငန်းများမှထုတ်ကုန်များတိုးမြင့်သွားရန်လှုံ့ဆော်နေကြောင်းစသည်ဖြင့်ပြောဆိုခဲ့တာတွေ့ရပါတယ်။မြန်မာစစ်ကောင်စီခေါင်းဆောင်အနေနဲ့မြန်မာစီးပွားရေးဦးမော်လာတယ်လို့ဘယ်အချက်တွေကိုအခြေခံပြီးပြောသွားလဲတော့မသိပါဘူး။ကမ္ဘာပိုင်ရဲ့2022စက်တင်ဘာလမြန်မာစီးပွားရေးစောင့်ကြည့်လေ့လာချက်မှာတော့2021မှာမြန်မာစီးပွားရေးဟာ18ရာခိုင်နှုန်းကျုံသွားခဲ့တယ်။2022အကုန်မှာတော့300ခန့်နှုန်းတိုးတက်လာနိုင်တယ်။300ခန့်နှုန်းတိုးတက်လာခဲ့တယ်ဆိုရင်တော့2019စီးပွားရေးတိုးတက်နှုန်းနဲ့နှိုင်းယှဉ်ရင်1300ခန့်နှုန်းညော့နေနေသေးတယ်လို့ကမ္ဘာ့ဘဏ်ကထောက်ပြထားပါတယ်။ဒါအပြင်ဆီယနာသိမ်းပြီးနောက်ပိုင်းမြန်မာလူဦးရေရဲ့40ရာခိုင်နှုန်းဟာဆင်းရဲမွဲတေသူတွေအဖြစ်နေထိုင်နေကြရပြီးစားနပ်ရိက္ခာမလုံလောက်မှုကြီးထွားလာကာအိမ်တောင်စုတွေဟာအသုံးစရိတ်တွေကိုလျှော့ချနေရတယ်လို့ကမ္ဘာပံစောင့်ကြည့်လေ့လာရေးအစီရင်ခံစာမှာဖော်ပြထားတာတွေ့ရပါတယ
်ပြည်သူကရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုဖြုတ်ချပြီးတော့စစ်တပ်ကအာဏာသိမ်းခဲ့တာကြောင့်မြန်မာနိုင်ငံကိုဥရောပတမက်ကအမေရိကန်၊ကနေဒါ၊ဗြိတိန်၊ဩစတြေးလျစတဲ့နိုင်ငံကြီးတွေကစီးပွားရေးပိတ်ဆို့မှုတွေပြုလုပ်ထားပါတယ်ဒါကြောင့်မလို့နိုင်ငံသားကလာရောက်ရင်းနှီးမြှုပ်နှံနေစီးပွားရေးကုမ္ပဏီကြီးတွေပြန်လည်ထွက်ခွာနေတဲ့အပြင်နိုင်ငံသားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှု FTI ဝင်ရောက်မှုဟာလည်းတိတိတသာယော့နေလာတာတွေ့ရပါတယ်။နိုင်ငံသားငွေလဲလှယ်နှုန်းနဲ့နိုင်ငံသားငွေကင်ဆောင်ခွင့်ကိုလည်းဘိုးဘန်ကကန့်သက်ထိန်းချုပ်ထားတာပါ။အခုနောက်ဆုံးအနေနဲ့ပြီးခဲ့တဲ့အောက်တိုဘာလ27ရက်နေ့မှာကမ္ဘာငွေကြေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ FATF ကမြန်မာနိုင်ငံကိုနာမည်ပြည့်စင်းမှာထည့်သွင်းခဲ့ပါတယ်။ဒီလိုမျိုးနာမည်ပြည့်စင်းတွင်းခံရတဲ့အတွက်နိုင်ငံတကာဘဏ်တွေကိုအသုံးပြုပြီးတော့ငွေဘေးငွေယူပြုလုပ်ဖို့ခက်ခဲသွားစေမှာဖြစ်ပါတယ်။လက်ထလုံးမှာမြန်မာစီးပွားရေးလုပ်ငန်းတွေအဓိကတုံးနေတဲ့ HSBC ဘဏ်မှာ LDCN ဖွင့်လို့မရတော့ကြောင်းလုပ်ငန်းရှင်တွေကြားမှာသတင်းတွေထွက်ပေါ်နေပါတယ်
။ဒီလိုအခြေအနေမှာနိုင်ငံရဲ့စီးပွားရေးတိုးတက်ဖို့ဆိုတာဘယ်လိုမှဖြစ်နိုင်စရာမရှိပါဘူး။နိုင်ငံတွဲမှာအေဂျင့်တည်ငြိမ်မှုမရှိတဲ့အပြင်စကိုင်းနဲ့မကွေးတိုင်းတွေကကြီးလက်ဒေသတွေမှာစိုက်ပျိုးရေးလုပ်ငန်းတွေအားစိုက်လုပ်နိုင်တဲ့အနေအထားမရှိပါဘူး။အလုံးလုံးနိုင်သူအများစုဟာဂျပန်၊ကိုရီးယားနဲ့အိမ်နီးချင်းနိုင်ငံတွေစီအလုံးရင်းနဲ့ထွက်ခွာနေကြတဲ့အတွက်ပြည်တွင်းမှာလုံသားအင်အားရှားပါတဲ့အခက်အခဲနဲ့ကြုံနေရပါတယ်။ဒါအပြင်မြန်မာငွေတန်ဖိုးအဆမတန်ကျဆင်းတာကြောင့်စိုက်ပျိုးရေးသွင်းအားစုဈေးနှုန်းတွေကလည်းမြင့်တက်နေပါတယ်။နိုင်ငံစီးပွားရေးတိုးတက်ဖို့ဆိုတာနိုင်ငံရေးပေါ်မှာတည်ပါတယ်။နိုင်ငံရေးအကျပ်တဲကြောင့်စီးပွားရေးဆုပ်ယုပ်ကျဆင်းမှုအပါအဝင်နောက်ဆက်တွဲပြဿနာတွေပေါ်ပေါက်လာရတာပါ။အရင်ကနိုင်ငံရေးပြဿနာကိုမဖြေရှင်းဘဲစီးပွားရေးတိုးတက်ဖို့ဆိုတာကတော့လေတဲ့တပ်အိမ်ဆောက်ရေပေါ်အယုတ်ရေးသလိုဖြစ်နေမှသာဖြစ်ကြောင်းပါခင်ဗျာ
ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ခဲ့တာပါရှင်ခုတော့မြန်မာပြည်မှပေးစာများကဏ္ဍပါမအေးသနာကျော်ကစူးစီးတင်ဆက်ထားပါတယ်
ရဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ဒီကအနေနဲ့ Facebook ပေါ်ကထုတ်လွှင့်မှုတွေအောက်မှာရေးလာတဲ့ comment တွေမှာဆိုရင်တော့ဦးသိန်းစောဆိုတဲ့တော်ရရှင်က "VOE ခမအသက်16နှစ်ကစပြီးတော့စီစဉ်နေအားလုံးနားထောင်ခဲ့ပါတယ်။အခုအသက်49နှစ်ပါ။ထာဝရအားပေးလျက်ပါတယ်။မြန်မာပြည်ကြီးအမြဲငြိမ်းချမ်းရပါစေ"ဆိုပြီးတော့ရေးလာပါတယ်။ဟုတ်ကဲ့ပါ။ငယ်ငယ်ကလေးကနှစ်ပေါင်းများစွာနားဆင်လာတဲ့သူပါနော်။မြန်မာနိုင်ငံအမြဲငြိမ်းချမ်းရပါစေလို့ထပ်တူဆုတောင်းပေးချင်ပါတယ်။ဇင်မာလွင်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOE ရေတဲ့မင်္ဂလာပေါင်းတဲ့ပြည်စုံပါစီလို့အားလုံးတွေ VOE ကနေနှုတ်ဆက်ပါတယ်အခုလိုမျိုးမှန်ကန်တဲ့သတင်းတွေတင်ဆက်ပေးလို့လဲအထူးကျေးဇူးတင်ပါတယ်နောက်လဲအခုလိုမှန်ကန်တဲ့သတင်းတွေတင်ဆက်ပေးပါတယ် Messenger ကရေးလာတာပါဟုတ်ကဲ့ Messenger လွင်အထူးကျေးဇူးတင်ပါတယ်နော်အစီအစဉ်တွေကိုဆက်ပြီးအားပေးနေပါအောင်လို့ပြောချင်ပါတယ် VOE စာရေးတော်တော်နဲ့ရေးပြတော့မှာမဟုတ်ဘူးဆိုပြီးတော့နောက်ဆက်စာတစောင်းရေးလာတဲ့တော်ရရှင်မက်ဆန်နာကတော့စာမေးလဲအစီအစဉ်တွေကိုနားထောင်နေမှာပါလို့ဆိုလာပါတယ်
။ဟုတ်ကဲ့ပါ VOE ရေစန်ဒေးဒီ14ရက်နေ့ညသတင်းတွေကိုအစဉ်ပြေစွာနဲ့အပြည့်စုံပြန်ပြီးတော့နားထောင်လိုက်ရပါတယ်။စကလုံးအမားလေးတွေဖတ်မိတဲ့ကိစ္စအမျိုးလေးတွေကိုတော့ကျွန်မအနေနဲ့က VOE ရဲ့သတင်းတွေကိုနေ့စဉ်နားထောင်နေတဲ့သူအနေနဲ့ဖြည့်ပြီးတော့နားလည်ပေးနိုင်ပါတယ်။ကျွန်မတို့ပေးပို့တဲ့စာတွေကိုလည်းစကလုံးလိုအပ်တာလေးတွေပါသွားရစမြဲပါပဲလေ။ကျမတို့မြန်မာပြည်သူတွေအထက်ကတော့ဒီလောက်ထိသတင်းအလုတ်ကနေစူးစမ်းကူညီပေးနေကြတာကိုပဲကျေးဇူးတင်လာပါပြီ။မြေပြင်သတင်းတွေကိုဆက်သွယ်ပြီးပြည်သူတွေစီကိုအရောက်ပို့ပေးနေတဲ့မြန်မာနဲ့ထိုင်းကသတင်းသမားဝိုင်းတော်သူဝိုင်းတော်သားတွေကိုလည်းတကယ်ကိုကျေးဇူးတင်မိပါရယ်။အလုတ်သတင်းတောက်ဦးစီသူအောင်မြင့်ရဲ့ဘိုးဘံဘာတွေလုံနေတယ်လဲဆိုတဲ့စောင်းပါဆိုရင်အဲ့ဒီအချိန်ကာလမှာမြန်မာပြည်သူအများစုအတွက်သတိချက်စရာစောင်းပါတပုတ်ဖြစ်ခဲ့ရပါတယ်။အခုဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြန်ကဘာအစီအစဉ်ကိုနားထောင်လိုက်တော့လေအဲ့ဒီတစ်ခေါက်တုန်းကဝေဝါးနေတဲ့ကျမတို့ရဲ့စိတ်တွေနည်းနည်းတော့ငြိမ်အေးသွားရလို့ကျမအဲ့ဒီရက်တုန်းကလည်း VOE ကိုစာရေးပြီးတော့ပေးပို့ခဲ့ပါသေးတယ်။ကဏ္ဍတိုင်းမှာအကျိုးဖြစ်စေတဲ့ဘုဒ္ဓအပောင်းကိုတင်ဆက်ပေးနေတာလို့ထင်မိပါတယ်။အခုလည်းကျမစာရှည်ကြီးရေးပြီးတော့ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုနှုတ်ဆက်လိုက်ပါတယ်။ကျမ VOE ကိုအချိန်တော်ကြာစာရေးပြတော့မှာမဟုတ်တော့လို့ပါ။ဒါပေမဲ့ VOE ရဲ့ညစဉ်သတင်းတွေကိုတော့အမြဲမလွတ်တမ်းနားထောင်နေမှာပါ။ကျမချစ်တဲ့ VOE ရဲ့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုစိတ်နှစ်ပါးချမ်းသာချမ်းသာစွာနဲ့အေးချမ်းသာရတဲ့ဘဝခီးရှည်ကြီးကိုကြော်ဖြတ်လျှောက်လန်းနိုင်သူတွေဖြစ်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်မက်ဆန်နာကြီး။ပေးတဲ့ဆုနဲ့ပြေးချရပါစေလို့အားလုံးကိုစားလဲပြန်ပြောပြောချင်ပါတယ်နော်။မက်ဆန်နာကအစီအစဉ်တွေကြည့်မရဘူးလို့လည်းပြောလာတာပါ။ညာခွန်နာရအစီအစဉ်ကိုရှာလို့မရဘူးတဲ့ခဏလေးပဲနားထောင်လိုက်ရတယ်။ line တွေကလားဖုန်းကလားထိုင်ပြီးတော့စဉ်းစားနေမိတဲ့ VOE ရေတဲ့။မဆနာကြီးတခါတလေမှာကျမတို့ Facebook ကအမှားယွင်ဖြစ်တတ်ပါရင်နားထောင်မရအဲ့လိုခါမျိုးမှာဖြစ်တယ်ဆိုရင် YouTube တို့ VOE Burmese website တို့မှာတွားပြီးတော့နားထောင်ကြည့်ရှုစေချင်ပါတယ်ကျမတို့ Jerusalem ကထုတ်လွှင့်ချိန်မှာ Facebook ပေါ်တက်အောင်လို့လုပ်ထားတဲ့ Automation စနစ်ကကြောင်းပြီးတော့မလာတာမျိုးဖြစ်တတ်ပါရင်နော်အဲ့ဒါကိုမဖြစ်အောင်လည်းကျမတို့ကာကွယ်လို့မရပါဘူးသူ့ဘာသူထားပြီးတော့ဖောက်တာမျိုးပါဒါကြောင့်မို့ကျွန်မအခု link လေးတွေထည့်ပေးလိုက်ပါတယ်ခုနပြောတဲ့ YouTube တို့ကျွန်တော်တို့ VOE internet ပင်မစာမျက်နှာတို့ဖြစ်ပါတယ်အဲ့ဒီမှာနားထောင်ကြည့်ပါနော်သူ့လိုပဲနောက်ထပ်တော်ရရှင် YouTube ကလည်းမေးထားတာပါတခါတည်း YouTube ကိုလည်းဖြည့်ပေးလိုက်ပါတယ်နော်ကျွန်မအဲ့ဒီမှာကျွန်တော်တို့ internet စာမျက်နှာ link ဖြစ်တဲ့ bamis.voenews.com/program/radio ဆိုတဲ့ link ကိုထည့်ပေးလိုက်ပါတယ် radio season တိုင်းရိုင်းနားထောင်လို့ရအောင်ပါနောက်တစ်ခု YouTube စာမျက်နှာမှာတော့youtube.com/@voebamis မှာတွားပြီးတော့ကြည့်ရှုနာဆင်နိုင်ပါတယ်ရှင်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါဒီထဲမှာတော့အခုနှစ်နှစ်အတွင်းပြည်သူတွေအများကြီးကိုထိခိုက်မှုရှိနေတဲ့ဆေးဘေးတန်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်တယောက်ရဲ့စာကိုဖော်ပြပေးခြင်းပါတယ်
။ VOE ဝိုင်းတော်သူဝိုင်းတော်သားအားလုံးကျန်းမာချမ်းသာကြပါစေလို့ပထမဆုတောင်းမေတ္တာပို့သပါရစေ။ VOE ကိုအကြံပြုပါစေ။ကျေးလက်ဒေသတွေမှာဆစ်ဆောင်နေရတဲ့အမျိုးသမီးတွေ၊ကလေးတွေနဲ့တက်ကြီးရွယ်အိုတွေတော်တော်ဒုက္ခရောက်နေကြပါရစေ။ UN တို့ American တန်ယုံတို့ကလူမှုကူညီရေးအသင်းတွေနဲ့ပူးပေါင်းပြီးလူသားချင်းစာနာတဲ့အကူအညီတွေကိုကျေးလက်တော်ရွာတွေတောတောင်တွေပေါ်ထိလိုက်လံကူညီပေးစေချင်ပါတယ် VOA မှတဆင့် American တန်ယုံကိုပြောပြပေးပါခင်ဗျာအရေးတကြီးလိုအပ်အကူအညီပေးဖို့မေတ္တာရက်ခံပါတယ်ခင်ဗျာ
ဒါကစစ်ဘေးတန်ကြောင့်အိုးအိမ်ပြေးရတဲ့သူတွေရဲ့ဒုက္ခပါစစ်ဘေးတန်တင်ဒေတာတွေပိုများလာတဲ့အတွက်ကြောင့်မလို့အဲ့ဒီအရက်ဒေတာကအရင်တုန်းကအေဂျင့်ခဲ့တဲ့နေရာဒေတာတွေမှာတော့မှပြည်သူတွေဘလောက်ဒုက္ခတွေနဲ့ကြုံတွေ့နေရလဲဆိုတာကိုတင်ပြထားတယ်။တင်းနောက်မဲ့စုအစီအစဉ်ကိုလည်းဒီတစ်ပတ်တင်းင်းကလေး TV Magazine အစီအစဉ်မှာတင်ဆက်ပေးသွားပါရနော်။အဲ့ဒီအစီအစဉ်ကိုရေဒီယိုကနေနားထောင်ခြင်းနဲ့ဆိုတော့ရေဒီယိုအစီအစဉ်တင်းလာနေညပိုင်းနဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေမှာနားဆင်နိုင်ပါတယ်ရှင်။ခုရင်ဖွင့်လာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးစီမှာ။အကောင့်နံပါတ်မပြောပါနဲ့ဆိုတဲ့သောရရှင်ကရန်ကုန်တင်ငန်းကျွန်းကရုံးကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့ရင်ဖွင့်လာတာပါ
။လေးစားရရဲ့ VOA ကအကိုအမများခင်ဗျာ။ကျွန်တော်တခါမှအကူအညီမတောင်းခဲ့ဘူးပါဘူး။အခုလည်းဒီစာကိုမြင်ပါမလားမသိဘူး။ရင်ဖွင့်ခြင်းလို့ပါ။ကျွန်တော်တို့တင်ငန်းကျွန်းမှတ်ပုံတင်ရုံးကပတ်စံတွေမတရားတောင်းနေပါတယ်။တခုခုလှုပ်ဖို့ဖောင်တင်တော့မယ်ဆိုရင်ဖောင်ဝယ်ရပါတယ်။2000ဒါတော့ဘာမှမဖြစ်ပါဘူးဝယ်ရမှာပေါ့လေနောက်ပြီးဖောင်တင်ဖို့ဆိုပြီးဖောင်တင်က9000ထပ်တောင်းပါတယ်မှတ်ပုံတင်မဲ့လှုပ်လှုပ်သံခေါင်းစည်းမဲ့လှုပ်လှုပ်ကြံပါသေးတယ်မှတ်ပုံတင်တို့သံခေါင်းစည်းတို့ကြလာခဲ့ရင်လဲထွက်လာရင် 3000 5000 3000 အမျိုးမျိုးတောင်းနေပါတယ်ရုံးကဝန်ထမ်းအမတွေတောင်းနေတာပါနာမည်ကိုတော့မဖော်ပြတော့ပါဘူးကျွန်တော်ကိုတွေ့လဲပတ်စံအတောင်းခံခဲ့ရပြီးပါပြီ
ဟုတ်ကဲ့ပါဒီတော်ရရှင်ရေးလာတဲ့စာထဲမှာဖောင်တင်ကတောင်းနေဆိုတာအမေရိကန်ပြည်ထောင်စုမှာလည်းနိုင်ငံသားလျှောက်တာမျိုးဥပမာမှတ်ပုံတင်လုပ်တာမျိုးဒီလိုနေရာတွေမှာကျမတို့ဖောင်တင်ကပေးရပါတယ်ဒီမှာတစ်ခုရှိတာကပေးရတဲ့နေရာမှာသတ်မှတ်ဈေးနှုန်းဖော်ပြထားတဲ့ပမာဏကိုပေးရတာဖြစ်ပါတယ်ဒီနိုင်ငံမှာအစိုးရကပြည်သူအတွက်သုံးငွေလေတေချာစီစဉ်ထားတယ်ဆိုတော့ဖောင်ဝယ်ရတာမျိုးတော့ကျမတို့မပေးရပါဘူးဒါပေမဲ့ခုနကတော့လို့မှတ်ပုံတင်တာ driver license နောက်ပြီးတော့နိုင်ငံကုလက်မှတ်ဒါမျိုးတွေကိုတော့သူတို့ပေးရမယ့်ပမာဏကိုလူတိုင်းပေးရတာဖြစ်ပါတယ်online ကပဲရှောက်ရှောက်ဘယ်သူပဲရှောက်ရှောက်တက်မှတ်ဈေးနှုန်းတိုင်းပေးရပါတယ်အခုရန်ကုန်တင်ငန်းကျွန်းမှတ်ပုံတင်ရုံးကတောင်းနေဆိုတာအဲ့လိုမျိုးတက်မှတ်ဈေးတောင်းတာလားအလွတ်တောင်းတာလားဆိုတာမျိုးတော့ဒီသောရရှင်ကရေးမထားပါဘူးနော်သောရရှင်တွေရဲ့ဒီတစ်ပတ်ပေးစာတွေကိုတော့ဒီမှနေရက်ချင်ပါတယ်နော်အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့တည်ပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းချင်ပါတယ်ရှင်ဘောရိုဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းအတွေ့အကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဒီမြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဒီမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းသွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးဘေးရန်တွေရဲ့ကင်းရှင်း၊ရှင်လန်းချမ်းမြေကြပါစေရှင်။
မေးသနာကြောတင်ဆက်ထားတဲ့မြန်မာပြည်မှာဗီဇာများကဏ္ဍကိုကြားခဲ့တာပါရှင်ခုတော့ မြင့်ဝင်းကျဲမဆူမြကနာပါအခုနှစ်ဆယ်လတာအတွင်းတရုတ်မြန်မာစီးပွားရေးဆင်းရဲစီမံကိန်းတွေတည်ဆောက်မဲ့မြို့နယ်တွေမှာတိုက်ပွဲပေါင်း200ထက်မနည်းဖြစ်ခဲ့တာကြောင့်အာနာသိမ့်မှုအလွန်2023ခုနှစ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲပေါင်း100ကျော်တဲ့နှစ်စာနီးပါးများလာပါတယ်အသေးစိတ်ကိုတော့အချက်အလက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေလာရေးအင်စတီကျူ SP မြန်မာကမြင့်ဝင်းကျဲမဆူမြဖြစ်တင်ဆက်ထားပါတယ်
တရုတ်စီမံကိန်းတွေအနီးတစ်ဝိုက်ကမြို့နယ်တွေနဲ့ဆက်ဆက်နေရာတွေမှာတိုက်ပွဲအကြိမ်ကြီးနှစ်ဆများလာပါတယ်အာနာသိမ့်မှုလုံအခုနှစ်အောက်တိုဘာ31ရက်နေ့နိုင်ငံအနှံ့တိုက်ပွဲပေါင်း 9,600 ကျော်ဖြစ်ခဲ့ပါတယ်2022ခုနှစ်အတွင်းမှာတရုတ်မြန်မာစီးပွားရေးဆင်းရဲစီမံကိန်းတွေတည်ဆောက်မဲ့မြို့နယ်တွေမှာတိုက်ပွဲပေါင်း100ကျော်ဖြစ်ပွားခဲ့ပါတယ်အခုနှစ်ဆယ်လတာအတွင်းမှာတိုက်ပွဲ200ထက်မနည်းဖြစ်ပွားခဲ့တာကြောင့်အကြိမ်ကြီးနှစ်ဆနီးပါးများပြားလာပါတယ်အာနာသိမ့်မှုအလွန်တရုတ်စီမံကိန်းတွေရှိတဲ့မြို့နယ်43ခုမှာအခုနှစ်အောက်တိုဘာ31ရက်နေ့တိုက်ပွဲပေါင်း300ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲပေါင်း100ကျော်မှာ85ရာခိုင်နှုန်းကျော်ဟာတရုတ်မြန်မာစီးပွားရေးဆင်းရဲစီမံကိန်းတွေရဲ့ဆုံးချက်ဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တာပါ။အခုနှစ်အတွင်းမှာတော့တိုက်ပွဲတွေရဲ့50ရာခိုင်နှုန်းနီးပါးဟာမြန်မာနိုင်ငံအလဲပိုင်းဒေသတွေမှာဖြစ်ခဲ့ပြီး35ရာခိုင်နှုန်းနီးပါးကတော့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့ပါတယ်တရုတ်မြန်မာရေနံနဲ့သဘာဝတန်ငွေပိုက်လိုင်းတွေဖြတ်တန်းသွားတဲ့မြို့နယ်တွေမှာတိုက်ပွဲပေါင်း111ကြိမ်ထက်မနည်းဖြစ်ခဲ့ပါတယ်ဒါဟာတရုတ်စီမံကိန်းတွေရှိတဲ့ဒေသတွေမှာဖြစ်ခဲ့တဲ့တိုက်ပွဲအရေအတွက်ရဲ့52ရာခိုင်နှုန်းနီးပါးဖြစ်ပါတယ်မြို့နယ်လိုက်ဆိုရင်မုံရွာမှာအများဆုံးဖြစ်ခဲ့ပြီးစစ်ကောင်စီနဲ့ PDF တွေကြား58ကြိမ်ထက်မနည်းတိုက်ပွဲဖြစ်ခဲ့ပါတယ်တရုတ်နယ်စပ်ကုန်သွယ်ရေးစခန်းတွေတည်ရှိတဲ့မူဆယ်မှာလည်းစစ်ကောင်စီနဲ့ EU တွေကြားတိုက်ပွဲပေါင်း32ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်ဒါ့အပြင်လက်ပံတော်စီမံကိန်းရှိတဲ့စလင်းကြီးမြို့နယ်မှာလည်းတိုက်ပွဲပေါင်း12ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်တရုတ်မြန်မာနယ်စပ်ဖြတ်ကျော်ကုန်သွယ်ရေးလမ်းကြောင်းတစ်လျှောက်မှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာ2022ခုနှစ်အတွင်းတိုက်ပွဲ85ကြိမ်ထက်မနည်းဖြစ်ပွားခဲ့ပြီး2022ခုနှစ်မှာတိုက်ပွဲ68ကြိမ်ထက်မနည်းဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လကယူနန်ပြည်နယ်ကနေရန်ကုန်အထိချိတ်ဆက်တဲ့အိန္ဒိယသမုဒ္ဒရာကွန်တိန်နာကားလမ်းရထားလမ်းကုန်သွယ်ရေးလမ်းကြောင်းကိုစတင်ပြည့်စွဲခဲ့ပါတယ်။အဲ့ဒီလမ်းကြောင်းရဲ့အဓိကဆုံးချက်ဟာရှမ်းပြည်နယ်မြောက်ပိုင်းဖြစ်ပြီးအော်တိုဘာလကုန်ပိုင်းကဖွင့်လှစ်ခဲ့တဲ့ကွမ်ရှိရန်ကုန်ပင်လယ်ရေကြောင်းကုန်သွယ်မှုလမ်းသစ်နဲ့တိုက်ရိုက်ချိတ်ဆက်နိုင်မှာပါကုန်သွယ်ရေးလမ်းကြောင်းသစ်ဟာတရုတ်ကုန်းတွင်းပိတ်ပြည်နယ်တွေကိုဒေသတွင်းစိတ်ကမ်းမျိုးတွေနဲ့ချိတ်ဆက်ပေးတဲ့နိုင်ငံတကာကုန်းလမ်းရှည်လမ်းကုန်သွယ်ရေးဈေးညံသစ်ရဲ့အစိတ်ပိုင်းဖြစ်ပါတယ်
ISP မြန်မာရဲ့မြင့်ကွင်းကျဲမဆူများကိုကြားခဲ့ရပါရှင်ခုတော့ထူးခြားဆန်းများသတင်းများအစီအစဉ်မှာအရေးပြားကင်ဆာရောဂါအကြောင်းသတိပြုမိစေဖို့အတွက်ဩစတြေးလျနိုင်ငံစီဒနီမြို့ကကံကြီးတစ်ခုမှာလူထောင်ပေါင်းများစွာအဝတ်ပလာနဲ့စုဝေးခဲ့ကြပါတယ်ထိုင်းနိုင်ငံလွတ်ပူရီမြို့မှာတော့နိုင်ငံခြားသားဧည့်သည်တွေကိုဆွဲဆောင်တဲ့အတွက်ကျေးဇူးတင်တဲ့အနေနဲ့မြောက်ထောင်ပေါင်းများစွာကိုအသီးအနှံအဝတ်စားပူဖေးကျွေးခဲ့ပါတယ်ဒီလိုထူးခြားသတင်းတွေကိုတော့ကုညင်းချာနဲ့မခင်ဖြူထွေးတို့တင်ပြထားပါတယ်
ရေပြားကင်ဆာရောဂါအကြောင်းသတိပြုမိစေဖို့အတွက်ဩစတြေးလျနိုင်ငံစီဒနီမြို့ကဘွန်တိုင်းကမ်းခြေမှာလူထောင်ပေါင်းများစွာကိုတုံးလုံးစုဝေးခဲ့ကြပါတယ်။ဒီပွဲဟာအမေရိကန်တပ်ပုံဆရာစပန်ဆာ Tunick နဲ့ Skin Check Champions အဖွဲ့တို့ပူးပေါင်းပြုလုပ်တာဖြစ်ပြီးရေပြားကင်ဆာရောဂါအကြောင်းအသိပညာတိုးပွားစေဖို့အတွက်ရည်ရွယ်ခဲ့တာပါ။တပ်ပုံဆရာ Tunick ဟာအသံချဲ့ဆက်နဲ့ပါဝင်တဲ့သူလူပေါင်း 2,500 လောက်ကိုတပ်ပုံရိုက်ဖို့အတွက်ပုံစံအမျိုးမျိုးလုပ်ပြဖို့လဲညွှန်ကြားခဲ့ပြီးတော့တပ်ပုံရိုက်ပြီးတဲ့နောက်မှာအဲ့ဒီထဲကလူတော်တော်များများပင်လယ်ထဲရေစင်းစင်ခဲ့ကြပါတယ်။ဩစတြေးလျအမျိုးသားကင်ဆာရောဂါတိုက်ဖျက်ရေးလှုပ်ရှားမှုသတင်းပတ်နောက်ဆုံးအနေနဲ့ပြုလုပ်ခဲ့ကြတာလည်းဖြစ်ပါတယ်။ဩစတြေးလျဟာကမ္ဘာပေါ်မှာ
အရေးပြားကင်ဆာအဖြစ်အများဆုံးတောင်းပြီးဖြစ်နေတယ်လို့နိုင်ငံရဲ့ကင်ဆာကောင်စီဖွဲ့ကပြောပါရယ်2020ခုနှစ်အတွင်းအရေးပြားကင်ဆာနဲ့လူ1400ကျော်သေဆုံးခဲ့တယ်လို့ကင်ဆာဩစတြေးလျဖွဲ့ကပြောပါရယ်အခုလိုမျိုးပွဲကိုကျင်းပဖို့အတွက်ဆစ်ဒနီမြို့ရဲ့နာမည်ကျော်ပွန်တိုင်းကမ်းခြေကိုကိုတုံးလုံးနဲ့နေလို့ရတဲ့ကမ်းခြေအဖြစ်ပထမဦးဆုံးချိန်အဖြစ်ယာယီသတ်မှတ်ခဲ့ရတယ်လို့ Skin Check Champion အဖွဲ့ကပြောပါရယ်ရှင်
ထိုင်းနိုင်ငံလော့ဘူရီမြို့မှာနိုင်ငံသားဧည့်သည်တွေကိုဆွဲဆောင်တဲ့အတွက်ကျေးဇူးတင်တဲ့အနေနဲ့မြောက်ထောင်ပေါင်းများစွာကိုအသီးအနှံတွေအဝါစားဘူဖေးချွေးခဲ့ပါတယ်။စီးပွားရေးသမားတယောက်ဖြစ်တဲ့ရောင်ဝတ်ခီဝတ်ထန်နဲ့ဆူရောင်ကဥဆောင်ကျင်းပတာဖြစ်ပြီးတော့နိုင်ငံသားခီးသွားတွေနဲ့သူ့ဝန်ထမ်းတွေကအသီးအနှံဘတ်3သိန်းဘူအမေရိကန်ဒေါ်လာနဲ့ဆိုရင်ဒေါ်လာ2800ကျော်ဘူမြောက်အကောင့် 4,000 လောက်ကိုကျွေးမွေးခဲ့တာပါ။နေ့စဉ်ကျင်းပတဲ့ဒီပွဲဟာအခုဆိုရင် 34 ကြိမ်မြောက်ကျင်းပခဲ့တာဖြစ်ပြီးတော့ 10 ရာစုနှစ်ကရှေးဟောင်းပရာဖန်ဆမ်ယုဖျားမှာပြုလုပ်ခဲ့တာပါမြောက်တွေကြိုက်တဲ့အသီးနှံတွေထဲမှာဈေးကြီးတဲ့ဒူးရင်သီးနဲ့ cherry သီးလိုအသီးတွေပါဝင်ပြီးတော့အသီးနှံ၄မျိုးကိုအဓိကထားကျွေးမွေးခဲ့တာပါအနီးနားကဒေသခံတွေလည်းလာရောက်ခဲ့ကြပြီးတော့1989ခုနှစ်ကစတင်ခဲ့တဲ့ဒီဘူဖေးပွဲဟာနိုင်ငံသားခီးသွားတွေကိုဆွဲဆောင်စရာအဖြစ်စတင်ခဲ့တာပါခင်ဗျာ
ဗီဇွေလာနိုင်ငံမှာဂင်းနီကမ္ဘာစံချိန်ချိုးဖို့အတွက်ဆာဆာကကမဲ့သူ2000ကျော်စုဝေးကားခဲ့ကြပါတယ်။တနင်္ဂနွေလုံးကဆာဆာကတဲ့သူတွေမြို့တော်ကာရာကတ်စ်အမျိုးသားအားကစားယုံကြီးမှာစုဝေးပြီးတော့အခုလိုရူဒါဒီကာစီနိုလို့ခေါ်တဲ့အကြီးဆုံးကပွဲကြီးကိုစီစဉ်ခဲ့ကြတာပါ။ရူဒါဒီကာစီနိုအကဟာဆာဆာအကတစ်မျိုးဖြစ်ပြီးတော့ဇုံရဲကားတဲ့သူ2ယောက်ဟာစက်ဝိုင်းပုံကားရတယ်လို့လှည့်ရတဲ့အထက်ကိုလည်းတလဲစီကားရတာပါ။အခုလိုပွဲကိုစီစဉ်ရတာဟာတောင်အမေရိကနိုင်ငံတစ်ခုအနေနဲ့ဆာဆာအကမှာကမ္ဘာစံချိန်ချိုးဖို့ဖြစ်တယ်လို့ပွဲစီစဉ်သူတဦးဖြစ်တဲ့လူးဝစ်လာမိုကပြောပြီးအခုလက်ရှိစံချိန်ကိုတော့စပိန်နိုင်ငံကချိုးထားတာဖြစ်ပါတယ်။ပါဝင်တဲ့သူတွေဟာဂီတသံနဲ့လိုက်ပြီးတော့တက်နိုင်တဲ့လောက်စီးချက်ညီညီကကြရတာကိုဘေးကလူတွေကကြည့်ပြီးပျော်ပျော်ပါပါဆင်နွှဲကြတာဖြစ်ပါတယ်ရှင
်။ထူးခြားဆမ်းမြတဲ့တင်များအစီအစဉ်ကိုကိုငင်ချန်နဲ့မခင်ဖြစ်တွေ့လို့တင်ဆက်ခဲ့တာပါရှင် VOA မြန်မာပိုင်းရဲ့တင်းလာနေမနေ့ကအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့တင်အချင်းချက်ကိုကိုခင်မောင်စုံမင်းပြောပြပေးပါရှင
်အနောက်နိုင်ငံတွေရဲ့ပိတ်ဆို့တန်ခတ်မှုကြောင့်နေစင်တဲ့အမြပေးဆက်နေရတဲ့ရုရှားဟာယူကရိန်းပေါ်ကျူးကျော်စစ်အရှိန်မြင့်ဖို့လက်နက်တွေဖြည့်တင်ရေးပုံမှုခက်ခဲလာတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကတင်းငွေနေကပြောပါတယ်အမေရိကန်နဲ့မဟာမိတ်တွေရဲ့ကုန်သွယ်ရေးထိန်းချုပ်မှုကြောင့်ရုရှားအနေနဲ့လက်နက်တွေထုတ်လုပ်ဖို့အတွက်လိုအပ်တဲ့အစိတ်ပိုင်းတွေကိုပြည်ပကနေတင်သွင်းလို့မရတော့ဘူးလို့သူကပြောပါတယ်။အဲ့ဒီအတွက်ယူကရိန်းတပ်ဖွဲ့တွေရဲ့တံပြန်ထိုးစစ်ကြောင့်ဆွန့်လွတ်ခဲ့ရတဲ့လက်နက်တွေစစ်ပွဲမှာပျက်စီးသွားတဲ့လက်နက်တွေရဲ့နေရာအစားထိုးဖို့အခက်အခဲရှိလာပြီလို့သူကပြောပါတယ်။စီးရီးယားနိုင်ငံမှာစီးပွားရေးအခြေအနေပုံမဆိုးဝါးလာတဲ့အတွေ့စိတ်ဆိုးဒေါသထွက်နေကြတဲ့ဒါဇင်နဲ့ချီတဲ့ဆန္ဒပြတဲ့သူတွေဟာစွိုက်တင်မျိုးတွေကအစိုးရယုံတစ်ခုတည်းတနင်္ဂနွေနေ့ကဝင်ရောက်စီးနှင်းခဲ့ရမှာရဲနဲ့ထိတ်တိုက်တွေးခဲ့ကြတယ်လို့အာဏာပိုင်တွေနဲ့မျက်မြင်တွေ့ရှိသူတွေကပြောပါတယ်မွတ်စလင်ဘာသာဝင်ဒရုစ်လူမျိုးစုအများစုရှိရာစွိုက်တင်မျိုးတွေကအစိုးရယုံပေးမှာဆန္ဒပြသူ200လောက်တနင်္ဂနွေနေ့အစောပိုင်းကစုဝေးကြပြီးစီးရီးယားသမ္မတဘာရှာအာဆတ်ယာရူကနှုတ်ထွက်ပေးဖို့ကြွေးကြော်ခဲ့ကြပါတယ်။အစ္စရေးထောက်လှမ်းရေးအေဂျင်စီမော့ဆက်နဲ့ပူးပေါင်းသူတွေအဖြစ်သေတမ်းချမှတ်ခံရသူအီရန်နိုင်ငံသား၄ဦးကိုတနင်္ဂနွေနေ့ကကွပ်မျက်လိုက်ကြောင်းအီရန်နိုင်ငံပိုင်သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ။
တဲ့အချင်းချက်ကိုကိုခင်မောင်စုံမင်းကြီးညာပေးခဲ့တာပါရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရင်မှုကမတင်ကြီးထားဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Darius Smith တို့ဖြစ်ပါတယ် VO American တိုင်းရဲ့ဒီကနေ့မနက်ဖက်6:00နာရီ9:00နာရီအစီအစဉ်တွေကို line တိုမီတာ30နဲ့ line တိုမီတာ49နဲ့ line လက်မီတာ190အပြင် VO ရဲ့ Facebook စာမျက်နှာကနေပါတိုက်ရိုက်ထုတ်လင်းခဲ့တာပါတော်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လန်းပါစေရှင် VO ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနှံလာပါ
Thank you.
To you from the Voice of America, Washington.